Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်ဒီဇင်ဘာလ9ရက်နေ့တင်းနာနေမနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က9:00 Flight to Meter 24:50 နဲ့ Flight Lab Meter 190တို့ကနေထုတ်လွှင့်ပေးနေပါပြီ။တင်းနာနေမနေ့ကနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကျွန်တော်ရဲ့မထွန်းကတင်ဆက်ပေးပါမယ်။ဂျော်ဂျီယာပြည်နယ်အတွင်းရွေးကောက်ပွဲမတမာမှုတွေရှိတဲ့ဆိုတဲ့သမ္မတ ထရမ့်ရဲ့ပြောကြားချက်တွေကိုပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေကပယ်ချလိုက်ပြီးရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရရှိကြောင်းတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။သမ္မတထရမ့်ရှုံးနိမ့်လို့စိတ်ပြတ်မိပေမဲ့ပြည်သူတွေကသူတို့ဆန္ဒကိုဖော်ထုတ်ခဲ့ပြီးဖြစ်လို့ပြည်သူတွေရဲ့ဆန္ဒကိုပြောင်းလဲပြစ်ဖို့မရှိကြောင်းဂျော်ဂျီယာပြည်နယ်ရဲ့ရွေးကောက်ပွဲထိတဲ့တာဝန်ရှိသူ Brad Raffensperger က ABC သတင်းဌာနရဲ့ This Week အစီအစဉ်ကိုပြောပါရယ်။စနေနေ့တုန်းကတော့သမ္မတထရမ့်ကပြည်နယ်ရဲ့ Republican အုပ်ချုပ်ရေးမှူး Brian Kemp ကိုဆက်သွယ်စကားပြောဆိုပြီးပြည်သူ့လွှတ်တော်အနေနဲ့အထူးစည်းဝေးတရကျင်းပပြီးလက်ရှိရလဒ်ကိုပယ်ဖျက်ပြစ်ဖို့နဲ့သူ့ကိုထောက်ခံတဲ့သမ္မတရွေးချယ်ရေးအဖွဲ့ဝင်တွေကိုခန့်အပ်ပြီးတောင်းဆိုခဲ့တာပါ။အုပ်ချုပ်ရေးမှူးကမ်ကထရမ့်ရဲ့တောင်းဆိုချက်ကိုပယ်ချခဲ့တယ်လို့ပြည်내ဒုတိယအုပ်ချုပ်ရေးမှူးဂျော့ဖ်ဒွန်ကန်က CNN သတင်းဌာနကိုတနင်္ဂနွေနေ့ကပြောပါတယ်။ဒီအခြေအနေမှာခိုးစည်းတိုင်ကိုကျွန်တော်တို့မရွှေ့မှတည်ကြပါတယ်လို့လည်းပြည်내ဒုတိယအုပ်ချုပ်ရေးမှူးကပြောပါတယ်။ဂျော်ဂျီယာပြည်내မှာလက်နက်ရေးတွက်တာအပါအဝင်မဲနှစ်ချိန်အစအဆုံးရေးတွက်အပြီးမှာဂျိုးဘိုင်ဒန်ကမဲပေါင်း12,000ဝန်းကျင်နဲ့အနိုင်ရထားတယ်လို့ကြေညာထားတာပါ။1992ခုနှစ်နောက်ပိုင်းဒီမိုကရက်သမ္မတလောင်းတူအနေနဲ့ပထမဆုံးအနိုင်ပြန်ရတာလည်းဖြစ်ပါရဲ့ခင်ဗျာ။ဒီလနောက်ပိုင်းမှာနိုင်ငံအတွင်းကာကွယ်ဆေးတွေရနိုင်မှာဖြစ်ပေမဲ့အမေရိကန်ပြည်သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ဗီရန်ကနေကင်းဝေးဖို့အခါခွဲစီမံတွေဆက်လက်လုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောပါရယ်ပြည်သူတွေအနေနဲ့ရက်ပါတွေစားသောက်ဆိုင်တွေနဲ့အဆောက်အဦတွင်စုဝေးတာတွေကိုရှောင်ရှားဖို့နဲ့နှကောင်းစည်းတွေဝတ်ကြပါလို့အမေရိကန်ကျန်းမာရေးဝန်ကြီး Alex Azar က Fox News Sunday Interview မှာတိုက်တွန်းသွားပါရယ်ကာကွယ်ဆေးထိုးနိုင်ခြင်းနဲ့အမေရိကန်တွေအားလုံးကာကွယ်ဆေးထိုးနိုင်နိုင်တယ်လို့လည်းသူကပြောပါရယ်
Of course, we're all eager to have enough supply to vaccinate every American who wants it.And because of Operation Warp Speed, we expect to be at that point.
ကကွယ်ဆေးထိုးနိုင်လို့ဒီ American တိုင်းတွေကကွယ်ဆေးလုံရနိုင်ဖို့ကျွန်တော်တို့ဆန္ဒပြပြနေကြအောင်ကကွယ်ဆေးစီမံချက်ဖြစ်တဲ့ Operation Warp Speed ကြောင့်နောက်ဘက်တွေဥရာတီမှာအလုံးအတွက်ရနိုင်မယ်လို့မျှော်လင့်ကြအောင်ကျွန်မရဲ့ဝန်ကြီး Alex Azar ကပြောပါတယ်။ဒါပြင် Pfizer, BioNTech Company ကထုတ်လုပ်တဲ့ COVID-19 ကကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးမပေးကို American ကျွန်မရဲ့အာဏာပိုင်တွေကနောက်ဘက်ဒီဇင်ဘာလ10ရက်နေ့မှာဆုံးဖြတ်မှာဖြစ်ကြောင်းနောက်တစ်ပတ်ကြာဒီဇင်ဘာလ18ရက်နေ့မှာတော့ Moderna ဆေးကုမ္ပဏီကထုတ်လုပ်တဲ့ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးမပေးဆုံးဖြတ်မှာဖြစ်တယ်လို့လည်းပြောပါရယ်။ American အစားအစာနဲ့ဆေးဝါးစီမံကုကွယ်ရေးဌာနကကကွယ်ဆေးအသုံးပြုခွင့်ကိုအတည်ပြုလိုက်တာနဲ့တပြိုင်တည်းနိုင်ငံပိုင်အတွင်းမှာကျန်းမာရေးလုံသားတွေကကွယ်ဆေးထုတ်နိုင်နိုင်မယ်လို့လည်းကျန်းမာရေးဝန်ကြီးအေဇာကပြောပါရယ်။ကျန်းမာရေးဝန်ထမ်းတွေအရေးပေါ်ဝန်ထမ်းတွေတကြီးရွယ်ကိုအင်ဂီဟာတွေမှာပြည်တင်းနေထိုင်သူတွေနဲ့အင်ဂီဟာတွေရဲ့ဝန်ထမ်းတွေကိုပထမဦးစားပေးကာကွယ်ဆေးထိုးသွားဖို့အမေရိကန်ကျန်းမာရေးအာဏာပိုင်တွေကအတိအပြုဆုံးဖြတ်ထားပြီးဖြစ်ပါတယ်။ထိုးစည်းပေါင်းတန်30ကနေတန်40ဒီနေ့အကုန်မှာပြန်ပြူးရရှိနိုင်မှာဖြစ်ပြီးနောက်ထပ်တန်ပေါင်းများစွာကို2021ခုနှစ်ပထမနှစ်ဝက်မှာဆက်လက်ထုတ်လုပ်ပြန်ပြူးသွားမယ်လို့လည်းအမေရိကန်ကျန်းမာရေးဝန်ကြီး Alex Azar ကပြောပါတယ်။ကမ္ဘာပေါ်မှာဗြိတိန်နိုင်ငံက Pfizer BioNTech Company ကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုပထမဆုံးဖြန့်ဖြူးအသုံးပြုတဲ့နိုင်ငံဖြစ်လာတော့မှာပါ။ဒါအပြင် COVID-19 ကာကွယ်ဆေးကိုပထမဆုံးအသုံးပြုထိုးနိုင်တဲ့အနောက်နိုင်ငံလည်းဖြစ်လာလိမ့်မယ်လို့ဗြိတိန်အစိုးရကတင်းတင်းကြပ်ကြပ်ကကြေညာလိုက်ပါတယ်။ပထမဆုံးအသုံးကာကွယ်ဆေးတွေကိုကျန်းမာရေးဝန်ထမ်းတွေနဲ့အသက်80ကျော်ဗြိတိန်နိုင်ငံသားတွေကိုအင်္ဂါနေ့ကစပြီးထိုးနှံပေးမယ်လို့ဗြိတိန်မြို့သားကျန်းမာရေးဝန်ဆောင်မှုဌာန NHS ကပြောပါတယ်ပထမသတင်းပတ်မှာထိုးစေးပေါင်း 8,000 ဝန်းကျင်ကိုဖြန့်ဖြူးထိုးနိုင်ပေးလိမ့်မယ်လို့ခန့်မှန်းထားပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ဗြိတိန်နိုင်ငံမှာသေဆုံးသူ 6,100 ကျော်ရှိပါတယ်ခင်ဗျာပါရှန်ပင်လယ်ကွေ့တဲ့တိုက်ခိုက်မှုတွေတင်းပေါ်သိမ်းယူမှုတွေဖြစ်ပြီးလက်အတော်ကြာပြီးတဲ့နောက်အီရန်နဲ့အမေရိကန်နှစ်နိုင်ငံအကြားတင်းမာနေတဲ့အန်ဒီဟန်တာကာကွယ်ရေး NEC Deterrence အခြေအနေကိုရောက်ရှိနေခဲ့ကြတယ်လို့အမေရိကန်ရဲ့ဗိုလ်ချုပ်ချုပ်တူကဒီနေ့ခုနေ့ကပြောပါတယ်
We have achieved an uneasy deterrence And so that uneasy deterrence is
exacerbated by the role of the environment. Uneasy deterrence achieve go yoshi nige pi kaba pitiya dwe ga eri achieve go pobi soya zige jang tabi me ibrandu ga blue ape aniya pit pose ma myo ma pit aung dati ta nige jang American United Dutia Bujoji San Paparo ga maha piwa li lari tana double line the best ka pi lukde manama dialogue ma pyo bare tu ne ne ibrandu ye pima yita pwe go yo ibrandu online a song tay ye yita pwe go yo lisa tamu shi ye lule bari nige achieve zai amanga American United Dutia Bujoji Usang de do, Yeta Dutia Bujoji, Paparuga, Piovare, Gula Rede, Ivanduga, Timothy Ramune, Taka Damio Mishiwe, Sori Dalum Yama, Yenan in the Morzi, Mighty Togavare, Tabime, Nato Jalare, T, the Charge Jimama Taka Murip, Pogaram Shibabu, Dida Rema Shire, American Yita Puriga, Ivan Dolami Sound Tapuene, Tita Yisang Dili Shivare, Dolani Sound Tapuye, Amyanto Modo Bugriga, American Yita Demorine, Pia Shimoli Shidalo, American Demori na to get you is in a pika lichi mure lowly shivarek me.
American Demon Pet Yamavada Susan Yugo, Manet Townaigani Conanariti, Binomida Nathalie, Kilohat, Disney Digitonia, Binomida Lazy, Kilohat, Conley Titonia, Binomida Nazi, Kilohat, Nashik Kongane, Binomida Diaz, Kilohat, Singa Kongarogan, Tolet Binaisha
Mingalava, Jononia Wheel Magna, Janel Animanakin, View Yet, the Dinigo Subit and Sunnybody. ညီမငယ်မှာကိုဗစ်ရောဂါကူးစက်ခံရသူလူဦးရေဟာကိုတောင်996ဦးလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြောပါတယ်။တနင်္ဂနွေနေ့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံရသူ1216ဦးရေဟာကိုတောင်996ဦးရောင်တရာ59ရောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ဒီဇင်ဘာ6ရက်ညရှင်နာရီသတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်29ဦးရှိလာတဲ့အတွက်အ
စုပေါင်းယောဂသက်သာပျောက်ကင်းသူ 9,000 ကျော်သွားပြီဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကိုတရုတ်လုကိုဗစ် -19 ကာကွယ်ဆေး 1.2 တန်းတနင်္ဂနွေနေ့ညပိုင်းမှာရောက်ရှိလာပြီဖြစ်ကြောင်းအင်ဒိုနီးရှားအစိုးရကကြေညာပါတယ်။အဲ့ဒီကာကွယ်ဆေးကိုဘေကျင်းမြို့အခြေစိုက် Sinovac Biotech ဇီဝစေဝါဖော်စပ်ရေးကုမ္ပဏီကထုတ်လုပ်တာပါ။ကိုဗစ်ကာကွယ်ဆေးနောက်ထပ် 1.8 တန်းဟာလည်းလာမယ့်ဇန်နဝါရီလထဲမှာထပ်ရောက်လာမယ်လို့မျှော်လင့်ကြောင်းရုပ်သံမိခွန်းမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောကြပါတယ
်။ Karena tidak memungkinkan dilakukan vaksinasi secara serempak untuk semua.
ဒီလူတွေအားလုံးကာကွယ်ဆေးကိုတရားဝင်တဲ့ထိုးဖို့ဆိုတာမဖြစ်နိုင်ပါဘူး။လူတွေကိုကာကွယ်ဆေးထိုးပေးဖို့လောလောဆယ်ပြင်ဆင်နေပြီးဒီလူတွေအနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့လမ်းညွှန်ကြေညာချက်ကိုလိုက်နာဖို့လိုပါတယ်လို့သမ္မတကပြောသွားတာပါ။နောက်ထပ်တန်းနဲ့ချီတဲ့ကိုဗစ်ကာကွယ်ဆေးကုန်ညှမ်းဆေးရည်ကိုဆောင်ဆိုင်နေပြီးအင်ဒိုနီးရှားအစိုးရပိုင်း PT Bio ကုမ္ပဏီကနောက်ဆုံးဖြန့်ဝေနိုင်တဲ့အဆင့်ထိရောက်အောင်အကျိုးပြန်ထုတ်မှာဖြစ်ပါတယ်။တရုတ်စီနိုဗက်ကထုတ်တဲ့ကိုဗစ်ဆေးစမ်းသပ်မှုကိုအဆင့်3အထိအင်ဒိုနီးရှားဗန်တောင်းမြို့မှာစေတနာဝန်ထမ်းပူးပေါင်းဆောင်ရွက်သူ1,600ကျော်နဲ့ပြီးခဲ့တဲ့ဩဂုတ်လကစလို့စမ်းသပ်ပြီးစီးခဲ့ပြီဖြစ်ပါတယ်ခင်ဗျာ။တရုတ်ပြည်မကြီးကနေခွဲထွက်ပြီးထိုင်ဝမ်လွတ်လပ်ရေးကြေညာဖို့ကြိုးပမ်းနေသူတွေကိုတရုတ်အစိုးရကအမြင်မဲစီရင်ပြုစုနေပါတယ်။ဒါဟာတရုတ်အစိုးရကဟောင်ကောင်မှာအမျိုးသားလူညုံရေးဥပဒေသစ်ပြဋ္ဌာန်းပြီးနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးနှိပ်ကုပ်ခဲ့တယ်လို့မျိုးထိုင်ဝမ်မှာလည်းခွဲထွက်ရေးသမားတွေကိုရာဇဝတ်ကျူးလွန်သူတွေအဖြစ်အရေးယူသွားနိုင်မှုလှုပ်ဆောင်လာတဲ့ခြေလှမ်းဖြစ်တယ်လို့အကြေခတ်တွေကမြင်ပါတယ်။ဒါဟာကိုယ်ပိုင်အုပ်ချုပ်မှုနဲ့ယက်တည်နေတဲ့ထိုင်ဝမ်ကိုတရုတ်အစိုးရကအဝေးကနေဩဇာသက်ရောက်အောင်အခုလိုအမြင်မဲစီရင်ပြုစုပြီးနှီးလန်းရှာနေတာဟာဘာမှထိရောက်မှာမဟုတ်ဘူးလို့မြင်သူတွေလည်းရှိပါတယ်။တရုတ်အစိုးရရဲ့အခုလှုပ်ဆောင်ချက်ဟာထိုင်ဝမ်ကျွန်းမှငကူကရှိပြီးသားတရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကိုပိုတောက်လောင်လာအောင်ဓာတ်ဆီလောင်ပေးသလိုဖြစ်နေတယ်လို့လေလာသူတွေကဆိုပါတယ်။မလေးရှားနိုင်ငံမှာရွှေကြောင်းအလို့သမားတွေအပါအဝင်အလို့သမားတွေနေထိုင်ရတဲ့အိတ်ခန်းဆောင်တွေကိုအစိုးရကသတ်မှတ်ထားတဲ့စံနှုန်းအတိုင်းအလို့ရှင်တွေကလှုပ်ဆောင်ပေးထားခြင်းရှိမရှိဆိုတာအမြန်စစ်ဆေးဖို့နဲ့စီကံချိုးဖောက်တဲ့အလို့ရှင်တူဦးကိုအမေရိကန်ဒေါ်လာ12,300ဒဏ်ရိုက်သွားဖို့မလေးရှားကာကွယ်ရေးဝန်ကြီးအစ်မေယာကော့ကပြီးခဲ့တဲ့ရက်ပိုင်းမှာကြေညာပါတယ်။အလို့သမားအခွင့်အရေးလှုပ်ရှားသူတွေကလာပေါင်းအတန်ကြာတတိပေးခဲ့တဲ့ကြားကပဲမလေးရှားနိုင်ငံတွင်လူပြုတ်သိမ့်နေထိုင်ရတဲ့အလို့သမားတန်းရားတွေကနေက ကိုဗစ်ရောဂါပိုးကူးစက်ပြန့်ပွားမှုအကြီးအကျယ်ဖြစ်ခဲ့ပြီးနောက်မလေးရှားအာဏာပိုင်တွေကအလုပ်ရှင်တွေကိုအခုလိုဖိအားပေးလာတာပါဒီကနေ့နိုဝင်ဘာ24တရက်ထဲမှာတင်မလေးရှားနိုင်ငံနဲ့ကိုဗစ်ကူးစက်သူ2200နီးပါးစံချိန်တင်မြင့်မားခဲ့ပြီးကူးစက်သူအများစုဟာ Top Club Robert Lane ဆက်ယုံအလုပ်သမားတွေစီကဖြစ်ပါတယ်လူသားချင်းမြေဝန်ကြီးဌာနဝန်ကြီးမူရာကန်ကအလုပ်သမားအိမ်ငန်းတချို့ကိုရှောင်းတခင်သွားရောက်လည်ပတ်ခဲ့ပြီးအလုံးသမားတွေရဲ့အင်အားအစီအစဉ်ဟာအချိန်ကြီးဆိုးဝါးနေကြောင်းတွေးကြရပါတယ်။တောက်ကလပ်လက်အစင်ယုံပဲ6ခုကိုစစ်စစ်ရေးဝင်ခိုင်းတဲ့အခါအများစုဟာစံသတ်မှတ်ချက်တွေနဲ့မညီတဲ့အိတ်ခန်းတွေဖြစ်နေတာတွေးကြရပါတယ်ခင်ဗျာ။ဒီနေ့အနီးမနက်ခင်း VO ရဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစာပြီးဆက်သွယ်မိ мян ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။ကျန်တော်ဝင်းမင်းပါမန္တလေးတိုင်းမှာကိုဗစ်ကူးစက်မှုတိုးလာချိန်မှာကာကွယ်ရေးတွေကိုဖိဖိစီစီလှုပ်ဆောင်နေပါပြီ။အခုချိန်ထိစုစုပေါင်းပိုးတွေ့သူ 9,000 ကျော်၊သေဆုံးသူ 90 ကျော်၊ဆေးရုံဆင်းသူ 4,000 ကျော်နဲ့ကုသခံရသူ 2,500 ကျော်လာချိန်မှာအိမ်မာနေရေးဟုံးစတေးပညာပေးအပြင်တန်ခတ်တာပါတင်းကျပ်လိုက်ပါပြီ။မန္တလေးတိုင်းဒေသကြီးကျန်းမာရေးပါတွဲကင်ထားတဲ့စိတ်သက်သာသူဆရာဟောင်းဝင်းချုပ်ဒေါက်တာစော်မြင့်မောင်ကိုမေးရမှာပိုးစစ်တာကရန်တင်းခွဲထားတာနဲ့ကုသတာအတွက်လည်းပြင်ထားပြီးအားလုံးရဲ့လိုက်နာမှုနဲ့အတူထိန်းချုပ်နိုင်မှာပါလို့ဆိုတာအခုလိုအသရှင်းပြပါတယ
်။ရှင်ပြီးပြောရရင်တော့ဆရာကြီးဒီရဲ့ထုံးမှုကပိုးစုတာပေါ့နော်။ဒီရဲ့တုံပြောတဲ့ဟာကကျွန်တော်မြင့်တက်ရခိုင်ပြည့်ဖြစ်ဖြစ်နေလိုက်တဲ့အခါကျတော့ကျွန်တော်တို့လူစုလူဝေးလည်းတွေ့နေရတာပဲလေ။တချို့လည်းစီကံလိုက်နာမှုနဲ့အားနေတယ်ဈေးတွေမှာလည်းဒီဝယ်ပဲဒီဝယ်ဈေးရောက်နေတယ်ဒီရောစီကံလိုက်နာမှုနဲ့တော့ငပုတင်ကြပုတို့မဲ့ပေါ့တင်ကြပုဆိုတာပြည်ပြည်စီရုပ်ဖို့ပေါ့နော်ဒီကိုပညာပေးတာပြန်အပြင်အကျေရစီကံမလိုက်နိုင်ရင်ကံပြန်တက်ဖို့ဆိုပြီးတော့ပြည့်ကျဲချပြီးဒီဟာကိုလုပ်တာပေါ့တော့ပြပွားမှုနှုန်းကိုကြည့်လိုက်တော့မန်လေးခရိုင်ခုနှစ်မြို့နဲ့ပေါ့မန်လေးမြို့ပါပဲဗျာနော်ရောဂါပြပွားမှုနှုန်းကအများဆုံးပေါ့ဒီထူထမ်းမှုများတယ်။ migrant workers တွေရှိသေးတယ်။ဒါတော့နောက်နေ့ချိန်အတွက်မှပြည့်ရထုံမြစ်တဲရခိုင်ပြည်ကိုကြည့်ကြည့်လုပ်မယ်လို့လည်းဆုံးဖြတ်တော့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုအနေထားကဒီဘလို့စိုးရင်ရတဲ့အနေထားမျိုးရှိနေလဲဆရာကြီ
းဘလို့လေးချက်နဲ့ချိုးကြကြည့်တော့မန်နေ့ချိန်အတွက်မှ 5% per thousand 5 per thousand လောက်ကစပွားမှုလုံးရှိတာပေါ့နော်5 per thousand ဆိုတာမများဘူးလို့လည်းပြောလို့ရပါတယ်။ဒါပေမဲ့ဒါလည်းများမယ်ဆိုလို့ရှိရင်များတယ်ပြောလို့ရတာပေါ့။အဲ့ဒီအတွက်ကပါလဲဆိုတော့ give site ကိုလုံးနေပြီပေါ့။ profit with delivery rate ကတင်တော့ကတော့1 per thousand နဲ့ရှိတာပါ။ဒါပေမဲ့မြို့သွင်းမှာကူးစက်မှုရှိနေတယ်ဆိုတော့ပါလဲဆိုလို့ရှိရင်တိမ်ဒီမှာအနမ်းတောက်လို့ဆိုပြီးလာလာပြတဲ့ကတိတိများလာတော့ကျွန်တော်တို့လူလူသွင်းမှာကူးစက်မှုရှိနေတယ်လို့ပြောနိုင်တာပေါ့နော်။ကျွန်တော်တို့ကအဲ့ဒါကိုစိုးရိမ်တာပါ။အဲ့တော့ဒီအတွက်ကြောင့်မို့ဒီရဲ့ထုံးကိုအားနည်းချင်ခုနှစ်မြို့နယ်ကိုထွက်ရထွက်ပြီးရပ်ဖက်လူဖွဲ့ပြီးဒီတာဝန်ရှိပုဂ္ဂိုလ်တွေနဲ့ထွက်ပြီးတော့ပါလာလာတာကိုစစ်တမ်းတဲ့အတိုင်းပြောဆိုပြီးတော့ဆောင်ရွက်ကြတော့ငားရကနေဆက်စီရပြီးပြီးတော့ထွက်တဲ့ဆိုလို့လက်မှတ်တွေနဲ့ထွက်အဲဒီပုံစံတမတ်ပြတော့ဒီပြည်သူပြရမယ်။ဒီလုပ်ငန်းတွေကိုလည်းလည်းမတောင်းတာလောက်အောင်လုပ်ငန်းတွေဆိုလို့ဆိုရင်ထောက်ခံချက်တွေနဲ့သွားဖို့တန်းနိုင်တဲ့မြတ်ဒီနေ့မှနေပါဆိုပြီးတော့မြစ်တရခံပြီးတော့ဆောင်ရွက်တာ
ဟုတ်ကဲ့ဆရာကြီးဒီနေ့မှဆရာတို့ဘက်ကကြိုတင်ပြီးတော့ပြင်ဆင်ထားမှုတွေရော
quarantine center 15ခုလောက်ရှိတယ်ကျွန်တော်တို့ရှိ non facility quarantine ပေါ့ပို့တဲ့လူတွေနဲ့တွေ့တဲ့ contact တွေကိုကျွန်တော်တို့4000လောက်ပို့ထားနိုင်စင်တာတွေလုပ်ထားတာပေါ့ကျောင်းတွေပါတယ်ဆောင်တက်ကတူတွေပါတယ်အုပ်ကြီးကျောင်းတွေပါတယ်ကျွန်တော်တို့ဒီလူက73ခုလောက်ကိုပြင်ဆင်ထားတာရှိတယ်လူကအကြီးအကျယ်2000ပတ်တဲ့ဝင်3000လောက်လုပ်ထားလိုက်ကျန်တာလည်းကျွန်တော်ထပ်ကျိုးနေရတာပေါ့လေအလိုလေဆိုတော့ကိုနေပြည်တော်ဘက်ကလည်းကိုကူးဆက်တို့ကူးဆက်တော့ကနေနေမျိုးလာပြီးတော့1-1ပြင်နေကြတယ်ကျွန်တော်တို့ခုအခွင့်အမ်းတက်နေလဲဆိုတော့လည်းကျွန်တော်တို့က escape ဒီကိုဆက်နေကိုကျွန်တော်မန်နေရတဲ့အလကုန်လုံးလုပ်ပြနေကြတယ်။အကြအနော်စနီယာစင်တာပေါ့အနမ်းရတဲ့ဒီတွေပြောရတဲ့ထောင်အစ်စ်တွေကိုအဲ့ဒါလုပ်ပြပြီးတော့အနမ်းရတဲ့ဒီတွေထားလာရှိတာပေါ့အနမ်းရအောင်ဆိုတော့တို့ကတက်ရှိနေကြောင်းသိနေပြီးတဲ့အတွက်ဟုတ်ဒီတိုင်းစောင့်ကြည့်ပြီးတော့ဒီထားလို့ရတာပေါ့နော်အဲ့တော့ဒါမဲ့တကယ်အေးကြီးရဲ့အေးကြီးစီပါလေကြတော့အနေဆွေုံကြည့်နေပြောကြော်လေးရဲ့ရောင်းရှန်တာမှာဒီ300ကျော်လောက်ဆန်တာဟုတ်အဲ့ဒီမှာ item money နဲ့တူ ICU လို့လုပ်ထားတာပေါ့နော်ကျွန်တော်တို့က oxygen plan ရဲ့အဲ့ဒီမှာတက်ထားတော့ဘောတာတော့အကုန်လုံးပြေးစီကြပါဒီလိုနှစ်ပတ်လောက်ကျွန်တော်တို့ပြင်မထွက်ရင်ပြေးပြုတ်ပြသွားနိုင်တယ်ပေါ့နော်ခုလေးတည်းကတော့ဘာပြောပြောတော့နှစ်ရက်တော့ရှိသွားပြီပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့လက်ရှိနှစ်ရက်အတွင်းပေါ်ထိရောက်တဲ့အနေအထားဘယ်လိုသုံးသပ်မိလဲဆရာကြီ
းကျွန်တော်တို့အခုကြည့်နေတာကဟိုကနေကင်းမိုင်းတို့ပါလို့ဆိုလို့ရှိရင်တိကတော့ခေါက်တဲ့ဖြစ်တဲ့ area တွေဆိုပါစို့ကျုံမေးတို့ပါလို့ဆိုလို့ရှိရင်ဒီလူတွေကိုမဖြစ်တော့တာပေါ့ဗျာ ဟုတ်ကြတော့မလို့အဖက်နဲ့လည်းအပြင်သိမထွက်ပါဘူး။နောက်ကျွန်တော်တို့ကမန်လေးမျိုးကိုကဲတင်နေတာမန်လေးသားတွေပဲဆိုပြီးတော့ပေါ့နော်။ slogan လေးနဲ့ပြကြလိုက်နိုင်ကြဘူး။တော်တော်များများသူပေါင်းဆောင်ရွက်ကြပါလေ။အရေးကြီးကထုတ်ချက်လာကောသဘောထုတ်ချက်လည်းလမ်းညွှန်ချက်တွေနဲ့ဒီကဆိုင်ရဖို့ပေါ့။အမတ်စီတက်လာတော့များလာပါပြီ။မန်လေးအားသာချက်တကူကကျွန်တော်တို့မှာ mask ဖိုင်ကိုမရှိတော့ကူးဆက်မှုတော့ရန်ကုန်တော့မများတာပါ။ကျွန်တော်တော်ဆယ်ရက်လောက်နေပြီဆိုတော့ကျွန်တော်တို့ရဲ့ဥပဒေမှုတော့ကျသွားတယ်ဆိုဒီလိုငါအောင်မြင်တယ်လို့ပြောလို့ရတာပေါ့။ကျွန်တော်တို့ရဲ့ကတော့တဖြည်းဖြည်းချင်းတက်နေကုန်ပါ
။ Okay sir ဒီနောက်ထပ်ရောစိုးရင်ရတဲ့အနေထားအားနည်းချက်မျိုးရင်ဆိုင်နေရသေးလားဆရာ
။ဟောပြောရလို့ရှိရင်ကျွန်တော်တို့ကားတွေကမန္တလေးမှာကုန်ကားတွေရှိရတယ်ဗျ။အားနည်းချက်ကပါလဲလို့ဆိုတော့ကျွန်တော်တို့ရှိပေးတဲ့လက်မှတ်တွေကိုအတုလုပ်လာကြတာပဲဗျ။အခုကားပေါင်းကိုကျွန်တော်တို့ကဘယ်လောက်ရှိပြီလို့ဆိုပြင်စီပေါင်း9000ရှိပြီကြာအဲ့ဒီကနေတွေ့တာကိုယ်ကပိုးတွေ့တယ်တော့55ဦးရှိအမီတနည်းကားအခြေအတွက်ကိုကျွန်တော်တို့ထောင်ချီလို့ရတယ်ကြာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမလေးရီမှာကိုဗစ်ကိုအမြန်ဆုံးချိန်ချုပ်နိုင်ပါစေလို့လည်းဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းဝင်းပ
ါမြန်မာနိုင်ငံမှာကိုဗစ်ကြောင့်အကြီးအကျယ်ထိခိုက်နေရတဲ့ခီးသွွားလုပ်ငန်းတွေပြန်ဆနိုင်ဖို့လက်တတော်အခြေအနေရမလွယ်ကူသေးကြောင်းနိုင်ငံတကာနဲ့ပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကပြောပါတယ်ခီးသွွားလုပ်ငန်းကဏ္ဍရပ်တန့်မနေရအောင်ပြည်တွင်းအပြိုလန်ခီးစဉ်တွေနဲ့ပြန်စကြဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းအစိုးရကလှုံ့ဆော်ခဲ့ပြီးနောက်မှာအခုလိုပြောဆိုလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါလေကျွန်တော်ညံဝင်းအောင်ပါခင်ဗျာကိုဗစ်ကာယရောဂါကြောင့်မြန်မာနိုင်ငံခီးသွွားလုပ်ငန်းလုံးဝနှိပါရပ်ဆိုင်းနေတာပါဒီဇင်ဘာ2ရက်နေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့ခီးသွွားလုပ်ငန်းတွေပြန်စတင်နိုင်ရေးကဏ္ဍဦးကြိုးပမ်းမှုအဖြစ်လေကြောင်းပေါ်ကနေပြီးမြင်ကွင်းတွေကိုလိုက်လံကြည့်ရှုတဲ့ခီးစဉ်တွေမြေတွင်းတင်မောခီးစဉ်တွေနဲ့ကာရဗန်ထိုးလို့ခေါ်တဲ့ကုန်းတွင်းရင်နှန်းနဲ့အန်နဝါခီးစဉ်လုပ်ငန်းတွေကိုကျန်းမာရေးဌာနရဲ့ကိုဗစ်ကာကွယ်ရေးစည်းကမ်းချက်တွေနဲ့အညီဒီဇင်ဘာလစမ်းပိုင်းကနေဒီဇင်ဘာလကုန်ပိုင်းအတွင်းဆောင်ရွက်သွားနိုင်ဖို့ရာထားကြောင်းတိုက်တွန်းထားပါတယ်။ဒါပေမဲ့လုပ်ငန်းရှင်တွေဘက်ကခီးသွွားလုပ်ငန်းတွေပြန်စကျင်ရင်တော့မှပြည်တွင်းခီးသွွားတွေကကိုဗစ်ကူးစက်မှာဆိုးလို့သွားလာကြမှာမဟုတ်ဘူးလို့မြန်မာခီးသွွားလုပ်ငန်းဈေးကွက်မြင့်တင်ရေးအဖွဲ့အကြံပေးပုဂ္ဂိုလ်ဦးကျိုးဝေရာဇာက VOE ကိုပြောပါတယ
်ကျွန်တော်တို့ပုဂ္ဂလိကအမည်ပေါ့နော် opinion ကတော့လက်ရှိအချိန်မှာလူတွေကိုပြီးသွားလိမ့်မယ်လို့မထင်သေးဘူးဗျာ။ဘာကြောင့်လဲဆိုတော့ဟိုခုလောကကမှာ COVID က control လုပ်လို့မမရသေးဘူး။အဲ့တော့တကယ်လို့ထွက်ပြီးဆိုလို့ရှိရင်လည်း positive ဖြစ်တယ်ဆိုတာတွေ့လို့ရှိရင်အဲ့နေရာမှာရောက်တဲ့နေရာမှာ quarantine ဝင်ရတော့မယ်လေ။အဲ့တော့ကျွန်တော်အမြင်ကတော့လက်ရှိအချိန်မှာခဏလေးငြိမ်းနေတာပိုကောင်းတယ်လို့ထင်ပါတယ်။
အစိုးရကတိုက်တွန်းသလိုပြည်တွင်းခီးသွွားလုပ်ငန်းတွေပြန်စဖို့လက်တွေ့မှာမဖြစ်နိုင်သေးကြောင်းရန်ကုန်အခြေစိုက် Smartway Travel ခီးသွွားလုပ်ငန်းတာဝန်ကကိုတန်းထွတ်အောင်ကပြောပါတယ
်အစိုးရကဒီလိုခီးသွွားလုပ်ငန်းရှင်တွေအတွက်စဉ်းစားပေးတာကတော့ဒါကောင်းတဲ့အချက်ပေါ့ဒါပေမဲ့ဒီခီးသွွားလုပ်ငန်းရှင်တွေဘက်ကပြင်ကြည့်မယ်ဆိုလို့ရှိရင်လေ COVID အခြေအနေကဘယ်လိုဖြစ်မလဲဆိုတာဘယ်တော့ပြီးမလဲဆိုတာလည်းမသိဘူးကာကွယ်ဆေးကလည်းဘယ်တော့ပမာပြီးရောက်မလဲဆိုတာလည်းပြောရခက်တယ်အဲ့တော့ဒီခီးသွွားလုပ်ငန်းတွေဖွင့်လိုက်လို့ယောဂအရင်ဒီထက်ဆိုးမယ်ဆိုးမှုရှိတယ်ဆိုရင်လည်းဒီဟာဖွင့်ပွားနည်းနည်းလက်တွေ့ဆန်ခြင်းမှဆန်လိုက်မယ
်ကိုဗစ်ကြောင့်အထိနာနေရတဲ့မြန်မာခီးသွွားလုပ်ငန်းပြန်ဦးမော့ဖို့အတော်ကိုပြန်ယုံထားရအောင်မှဖြစ်တယ်လို့ဦးဖြိုးဝေရာဇာကသုံးသပ်ပါတယ
်ကျွန်တော်တို့မှာဟိုတယ်တလုံးရှိပါတယ်ထားပါလိမနစ်ကနိုဝင်ဘာလစပြီးတော့ဖွင့်တာပေါ့ဖွင့်ပြီးတော့ကျွန်တော်တို့ကလပိုင်းတော့ပဲ operate လုပ်ရသေးတယ်ပထမ wave mask lab အကောလောက်မှာပြေးလိုက်ရတယ်။ပြေးပြီးတော့ဇူလအကောလောက်မှာကျွန်တော်စမ်းဖွင့်ကြည့်လိုက်တယ်ပေါ့။ဇူလ၊ဩဂတ်စ်နှစ်လောက်တော့တော်တော်လေးခီးသွားဧည့်သည်များတယ်။များပြီးတော့အခုစက်တင်ဘာလဆန်းအစပြီးခုထိပိတ်ထားရတာပေါ့နော်။အဲ့တော့ပြောရမယ်ဆိုလို့ရှိရင်အရင်တော့ဝန်ထမ်း80 80ရှိရင်အခုအယောက်20လောက်နေဆိုတော့80 900ကျော်တော့ကျွန်တော် shop လိုက်ရတာပေါ့။အဲ့ဒီဥစ္စာတွေကတော့ပြန်ပြီးတော့လဲနိုင်တယ်ဆိုတော့ဟိုအမြတ်ရဖို့ဆိုတော့တော်တော်လေးပြန်ပြီးလုပ်ပိုင်ရမယ်။
မြန်မာနိုင်ငံမှာလက်လောချိန်ပြီးကိုဗစ်ကူးစက်မှုမြန်မာနေဆဲဖြစ်ပြီးအထူးသဖြင့်ရန်ကုန်တိုင်းနဲ့မန္တလေးတိုင်းတွေမှာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ရှင်များရှင် NLD ရသားအစိုးရလက်ထက်မှာနိုင်ငံရေးကျင်းသားဥယျာဉ်ပိုတိုးလာသလိုဒီမိုကရေစီရဲ့အခြေခံဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုဆန္ဒပြသူတွေဖမ်းဆီးထောင်ချခံနေရတဲ့လူခွေချိုးဖောက်ခံနေရတာစိုးရိမ်စရာအနေအထားဖြစ်နေပါတယ်လို့နိုင်ငံရေးကျင်းသားရေးလှုပ်ရှားနေတဲ့အဖွဲ့တွေကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲရလည်းအရာဆက်ပြီးတော့တာဝန်ယူမဲ့နောက်အစိုးရတပ်တန်းမှာအကြောင်းမျိုးမျိုးကြောင့်ထောင်ချခံနေရတဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအကျဉ်းတော်ဥပဒေထွက်ပေါ်လာရေးအပါအဝင်အကျဉ်းသားတွေရဲ့လူခွေတွေကိုစနစ်တကျဂိုင်တွေဖြည့်ဆင်းပေးပါလို့ NND အစိုးရကိုတိုက်တွန်းချပါတယ်နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့တွဲဖက်အတွင်းမူဥပိုလ်ကြီးကိုကျမစုမုံကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးထားပါတယ်ရှင်ဥပိုလ်ကြီးရဲ့အဓိကမင်းကျင်တာကတော့တက်မတော်ကနေပြီးတရားစွဲဆိုခံရတဲ့ဒီတက်ထဲအမျိုးသမီးလေးတယောက်ကိုလည်းနိုင်ငံရေးကျင်းသားဖြစ်သတ်မှတ်လိုက်တယ်လို့သိရပါတယ်ဆိုတဲ့အခါကျတော့လက်ရှိမြန်မာနိုင်ငံမှာဒီနိုင်ငံရေးကျင်းသားဥယေကဘလောက်ရှိနေပြီလဲထောင်ထဲမှာအကျဉ်းချခံနေရတာရောလက်ရှိတရားရင်ဆိုင်နေရတဲ့အနေထားပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါရှင့
်လက်ရှိကျွန်တော်တို့ဒီဘောနိုင်ငံမှာနိုင်ငံရေးအကျဉ်းသားဥယေတော့တခါတခါတိုးရတယ်လို့ကျွန်တော်တို့သတ်မှတ်လို့ရပါတယ်အားလုံးပေါ့လာရရှိတဲ့၄ရက်ရှိပါတယ်။အဲ့ဒီထဲမှာထောင်ချက်ပြီးကြနိုင်ငံရေးကျင်းတာက36ရောက်ရှိတယ်။ထောင်ထဲကနေပြီးအမှုရင်ဆက်နေရတာက163ရောက်ရှိပါတယ်။ပြီးတော့ဒီအမှတ်တံရပြီးတော့ပြည်နယ်အမှုရင်ဆက်နေရတာက358ရောက်ရှိပါတယ်။အလုံးပေါင်းလိုက်984ရောက်။ဒီနိုင်ငံရေးကျင်းတာဆက်မှတ်တယ်ဆိုလို့ရှိရင်အကြီးကအားဖြင့်ဒီမိုကရေစီရေးဒီအခွင့်အရေးနောက်တိုင်းတော့တန်းတူညီမရေးဆိုတဲ့စောင့်ဆိုတဲ့သူတွေစိတ်တော်ပုံတဲ့သူတွေအဲ့ဒီအတွက်ကိုဒီလိုပြီးတော့ပြောဆိုလို့သိဆောင်ရတယ်ဆိုလို့ဒီနေရာအဖြစ်နိုင်ငံရေးကျင်းတာလို့ဆက်ပါပါအဲ့လိုပဲဒီတက်သေးကဒေဒီလေးကိုတက်မီတာကြီးရဲ့မီတာစုမှာတယောက်ပေါ့နော်ဒီလိုလို့ဆိုရင်သူ့ရဲ့ဘိလက်ဆိုပြောဆိုခြင်းရင်းကြည့်တယ်အဲ့ဒါကိုထုတ်ဖို့ပြောဆိုလို့ဆိုရင်အဆန်းကြတဲ့ဆိုတာကဘယ်လိုမှမဖြစ်တဲ့ဘူးပေါ့ဒါကဒီမိုကရေစီရဲ့အခြေခံရှင်းတင်နေဖြစ်တယ်နောက်လူ့ခွင့်ရေးအခြေခံရှင်းတင်ဖြစ်နေဖြစ်တယ်အဲ့ဒီရှင်းတင်ခြင်းတွေကိုလိုက်နာရင်းနဲ့ရှင်းတုံးရင်းနဲ့စမ်းသပ်တိကျရတယ်ဆိုတော့ကျွန်တော်တို့ကနိုင်ငံရေးကျင်းတာတော့တစ်ပါးရှင်းဖြစ်ပါတယ
်ဟုတ်ကဲ့အခုကဒီလက်ရှိဒီပြည်သူလူထုကနေရွေးချယ်တင်မြှောက်ထားတဲ့ NLD ဆိုရကအခုဆိုရင်လေရွေးကောက်ပွဲရလက်တည်းအရာနောက်ထပ်တက်တန်းတစ်ခုအဖြစ်နဲ့ဆက်ပြီးအုပ်ချုပ်မဲ့အခြေအနေမှာအခုလက်ရှိဒီလိုမျိုးနိုင်ငံရေးကျင်းသားတွေလက်ရှိရှိနေသေးတဲ့အနေအထားပေါ်မှာပေါ့နော်ဥပိုလ်ကြီးတို့ဒီနိုင်ငံရေးကျင်းသားတွေလူမျိုးရင်းနဲ့နိုင်ငံရေးကျင်းသားတွေလှုပ်ရှားတဲ့သူတွေအနေနဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုဒီနိုင်ငံရေးကျင်းသားတွေရှိနေသေးတဲ့အနေအထားပေါ်မှာဘာများပေါ့နော်ပြောချင်တာဒီတောင်းဆိုချင်တာများရှိပါလဲရှင့်
ကျောင်းဆက်စပ်ကြီးကိုလည်းကြောက်ရွံ့ပြီးတော့ရှိပါတယ်။နိုင်ငံရေးအကျဉ်းသားတယောက်ရှိနေတော့မှအများကြီးဖြစ်နေပါတယ်ဆိုတော့ဆိုဒီစကားတွေကတော့သူလည်းပြောကြတာဖြစ်နေတဲ့ဒီကိုယ်ရဲ့နေဒီပုံမှာအမှတ်ရနေလို့ကျွန်တော်တို့ဆိုကြည့်တယ်။အဲလိုပဲသူ့အနေနဲ့ဒီနိုင်ငံရေးအကျဉ်းသားစိတ်ဆောက်ကိုဒီလာမယ့်ဖက်တန်းတွေမှာတစုံတရာခိုင်ပြီးဖြည့်ချင်းမယ်လို့ကျွန်တော်တို့မျှော်လင့်တယ်။အဓိကတော့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်ပြည့်ရဲ့ခြေပုံတွေပါလေ။ဆိုနိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်ပြည့်ရဲ့မရှိလို့ဆိုရင်နိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့အစိုးရနဲ့အစိုးရမဟုတ်တဲ့ရပ်တ်အဖွဲ့ကြီးတွေကြားထဲမှာအမင်းပွားဝယ်ကြီးအားကြီးဖြစ်နေပါလေ။ဒါကြောင့်ဥပဒေအရစုစုံထားတဲ့နိုင်ငံရေးအကျဉ်းသားအဖွဲ့ကြီးတွေတစ်ခုတစ်ခုရှိအောင်လုပ်ပါမယ်လို့သတ်မှတ်ပေးတာ။နောက်ပြီးတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားရှိတဲ့ဆိုတာကိုလည်းအသိမှတ်ပြီးလက်ခံရတယ်။ပြီးခဲ့တဲ့9နှစ်တက်တဲ့နေ့မှာ NLD အစိုးရကိုယ်တိုင်ကမနိုင်ငံမှာနိုင်ငံရေးအကျဉ်းသားရှိပါတယ်လို့အသိမှတ်ပြီးကြတာတရှိ။ဒါကြတော့အတော်လေးကိုစိတ်ကြပေါ်ရအောင်ပါ။ဒါကတော့မရှိဘူးလို့ညင်းစက်နေတဲ့သူကအစီတရားကိုမျက်စောကြည့်ရဖြစ်ပါတယ်။ရှိရကိုအသိမှတ်ပြုတဲ့အခါကျတော့မှဒီရှိတဲ့ပြဿနာကိုဘယ်လိုတိုင်ပြင်ဆင်ရသလဲသိပါလား။ရှိရကိုမရှိဘူးလို့ညင်းစက်နေတယ်ဆိုလို့ရှိရင်ပြဿနာကပိုပြီးကြီးပွားလာဖို့အတွက်တန်းဆုတ်ပေးနေတယ်ဖြစ်ပါလေ။အဲဒီတော့လေကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားရေးတို့ကအခုတည်းကပြောကြသွားတဲ့မရှိရနဲ့အသိရတိုးရတာမျိုးတွေရှိပါတယ်။နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းနေတယ်ဆိုလို့ရှိရင်လေနိုင်ငံရေးအကျဉ်းသားဖြစ်နေတဲ့ပြဿနာတွေဒါတွေကနိုင်ငံရေးအကျဉ်းသားအဖြစ်ဒီတဲ့တွေကိုကူးလာစီရလေပေါ့။ဒါတွေကိုကျွန်တော်တို့ကဟိုဆက်နေတဲ့အခိုင်အကျဖြေရှင်းဖို့လိုရတယ်။နောက်ပြည်ရဲ့ကြောင်းလေးတွေအများကြီးလုပ်ဖို့လိုပါတယ်။
ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာအခုလိုမျိုးတိုးပွားလာတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ပါပြောင်ရေးနောက်တစ်ခုကဒီနိုင်ငံရေးအကျဉ်းသားပြဿနာတွေကိုပြည်လျောက်ဖြေရှင်းနိုင်မှုဆိုရင်ဘလို့အချက်တွေကိုဆောင်ရွက်တင်တယ်လို့ဥပိုလ်ကြီးအကြံပြုချင်တာရှိပါလဲရှင
့်ပြဿနာချက်တွေကိုဖြေရှင်းတဲ့အခါမှာနံပါတ်1ကကျွန်တော်တို့ပြည်တွင်းစိတ်ကြေးရေးကိုလုပ်ဖို့လုပ်ရပါမယ်ပြည်တွင်းစိတ်ကြေးကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားအရေးအတွက်ကိုတိုးပွားစေရမကလေဆက်ပြည်သားမှာနေကြတဲ့လူတွေရဲ့ ဒီပြည်ရေးတဲ့ရေးတဲ့သူတို့လုံးလုံးစိတ်ချသွားနေတဲ့နိုင်ရေးအသက်ရှင်တဲ့နိုင်ငံဒါတွေကိုချိန်ချောက်နေရရပါတယ်။ဒါတို့ကလေယာဉ်ကြီးပြဿနာရှိပါတယ်။ဒီမှာဒီလေလုံးတဲ့သူတွေကလေယာဉ်ပိုင်ဆိုင်ခွင့်ရှိတဲ့သူတွေအပါတယ်။အဲ့တော့သူတို့လေယာဉ်ကြီးတွေကိုအကြောင်းမျိုးကြောင့်မတရားသိမ်းပိုက်ဆိုင်ရတဲ့သူတွေရှိနေ။ဒီလေယာဉ်ကြီးတွေကျန်ရှိဖို့လည်းဘာတွေကပြန်ပြီးတက်ဖ ဒီကတော့ပြောဆိုကုန်လည်းတော့စီယုံကုန်လည်းတော့မိမိရဲ့ဌာနကိုပေါ်ထုတ်ကုန်ဒီလိုမျိုးလိမ့်ဆောင်နေရင်းနဲ့အားကြီးခံရတဲ့ကိစ္စတွေကျွန်တော်တို့ဟိုကြက်တံပုံလိုပါတယ်အဲ့လိုပဲအဲ့ဒီအရာတွေနဲ့ပတ်သက်တဲ့ဥပဒေတွေကိုပြင်ပြောင်းလဲလို့လုပ်ပါတယ်ဥပမာဆိုလို့ရှိရင်ရင်းစုစီတဲ့ဥပဒေလိုမျိုးနောက်ဒီစောက်တောက်ကာကြီးလိုမျိုးနောက်ပရိုဂရက်စီလောပေါ့ဟိုပုံပုံကိုရေးချင် ပါတယ
်ဒီနိုင်ငံတော်လုံးမှာရှိတဲ့အကျဉ်းဆောင်တွေအကျဉ်းစခန်းတွေထဲမှာနိုင်ငံရေးအကျဉ်းသားတွေရှိနေတယ်အဲ့လိုမျိုးဖန်ဆီးခံရတဲ့အနေအထားကဘလောက်ထိအခြေအနေကဆိုးရိမ်စရာအနေအထားမှာရှိနေပါလဲရှင်အဲ့ဒီလူတွေအများဆုံးပြန်လွတ်ပေးဖို့ရောဒီတပ်ဆိုင်နဲ့ဒီဖန်ဆီးတရားစွဲဆိုထောင်ချထားတဲ့တပ်မတော်ပါဝင်အစိုးရအဖွဲ့ကြီးတွေဘက်ကဘာတွေဆောင်ရွက်ပေးတယ်လို့ AAPP အနေနဲ့ပြောနိုင်တာရှိမလဲရှင
်ဒီနောက်ပိုင်းမှာပေါ့နော်ဒီကျောင်းသက်တမကအဖွဲ့ဝင်လေးတွေဖန်ဆီးထောင်ချနေရရှိတယ်နောက်အခုရင်ဆက်နေရလည်းရှိပါတယ်ဆိုတော့ဟိုကျောင်းသားတွေကိုဖန်ဆီးတာကအနာဂတ်ဘဝထောင်ချပြင်နေတာဖြစ်နေတာဖြစ်ပါတယ်ဥပမာဖန်တယ်ဆိုတော့တချို့အမှုတွေမှာတက်မတော်ကနေပြီးတော့ဟိုငါ့ရောက်နာကပ်ပြီးနေတယ်အဲဒီလိုလေးဒီတရားဆွဲတယ်တရားရုံးကနေဒီပုံကအလိမ့်ချတယ်အလိမ့်ချရည်ကြီးဆိုလို့ရှိရင်အစိုးရအနေနဲ့ကကျန်တာကဖြတ်ချင်းမလို့ကျန်တာအစိုးရကလုပ်ပိုင်လို့ရှိတယ်ဒီဖြစ်ဖြစ်လာတယ်ဆိုတော့ကျွန်တော်ဒါအစိုးရကဒီပုံကဖြတ်ပေးဖို့ဆိုတာမျိုးကိုဟိုဒီတရားစဉ်းစားပြီးတော့တိုင်နေပြီးတော့တချို့လုပ်လို့ရတဲ့ကိစ္စတွေရှိပါတယ်အဲ့တော့ကိုအစိုးရနေလည်းအများဆုံးအကောင့်တွေပုံပေါ်လို့ပါတယ်။နောက်တစ်ခုကအကျဉ်းဆောင်ပြဿနာပေါ့။အကျဉ်းဆောင်ပြဿနာကိုကျွန်တော်တို့ကဒီအကျဉ်းဆောင်ပြဿနာသိကြလို့ရှင်လို့မရဘူး။အကျဉ်းဆောင်ပြဿနာဒီနိုင်ငံတော်ရဲ့လုပ်ငန်းကြီးနဲ့ဆက်ဆက်ပတ်သက်နေရတယ်။ဒီမိုကရေစီရဲ့ဒုက္ခတွေအတင်ဒီကြောင့်လေးနဲ့ကျွန်တော်တို့တရားဆက်ပတ်နေရဆိုရဖို့လည်းဆက်တင်စဉ်းစားဖို့လိုတယ်။မဟုတ်ဘဲနဲ့အကျဉ်းဆောင်ဒီကောင်ကသိကြသိသက်ရပြည့်လို့ဆက်စဉ်းစားနေတယ်လို့ရှင်တော့အကျဉ်းဆောင်ပြဿနာအပြည့်လုံးတော့မဟုတ်ဘူး။ဒါကြောင့်လည်းဒီအဖေရနဲ့ဒီအယောက်ကြီးကိုကိုယ်ရဲ့အဖေကြီးတွေကအစီအစဉ်အတိအကျတွေလည်းနောက်တစ်ခုကဒီအချင်းဆောင်ကလည်းအစ်တို့မှာဖြည့်ရည်ကြီးကြီးတန်တာလည်းအောက်ပါရှိတယ်။ဒါတော့ဒီဟာကလည်းမဖြစ်ဘူး။ကျွန်တော်တို့ဒါကနိုင်ငံရေးရနဲ့ပေါ်စီရဲ့အစီအစဉ်ကြောင်းလည်းရမှာဖြစ်တယ်။အချင်းဆောင်ကဖြည့်ရည်ကြီးကြီးတန်တာလည်းအောက်ပါရှိတယ်။အရင်ကတော့မြန်မာနိုင်ငံအချင်းဆောင်ဖြည့်ရည်ကြီးကြီးတန်တာလည်းအောက်ပါရှိခဲ့တယ်။ဒါပေမဲ့ကျွန်တော်တို့ပြန်ဆိုးရော်နေပြီးပေါင်ကွက်ထက်တဲ့နှစ်ခုနဲ့အာနာသိနေဟုတ်တယ်မဟုတ်သေးလားအနာလေးကြောင့်ကြီးတယ်ဒီကဲကတော့84ခုနဲ့နောက်ဆက်လက်ခုကြီးကိုအခြေခံဥပဒေစပါတီစနစ်ကိုအခြေခံတဲ့ခုကြီးကိုအခြေခံပြီးပေါ်လာတယ်အဲ့ဒီဥပဒေကနေပြီးတော့ဖရာရေးဝင်ကဏ္ဍကိုဖျက်သိမ်းနေတာရှိတယ်အခုအပင်ဒီပေါ်ကြီးကလာမှာကျွန်တော်တို့ဖရာရေးဝင်ကဏ္ဍကိုပြန်လည်ထူထောင်ပြီးထူထောင်ပြီးတဲ့ခါကျတော့အင်းဥပဒေကဏ္ဍကိုဖရာရေးဝင်ကဏ္ဍတဲ့အောက်ကိုရှုပြောင်းပြီးတော့ကျွန်တော်တို့ထားတယ်အဲ့တော့ပေါ့ကျွန်တော်တို့ဒီအချင်းထောင်နဲ့ပတ်သက်တဲ့စီရင်ကြောင်းလေးတွေတိုက်တဲ့ခါမှာပုံကြီးတွေကူမယ်ပြန်ဆောင်မယ်အခုတော့အကျဉ်းသားကြီးကပြည်ပြန်အဆက်မခံရဘဲနဲ့တကယ်ဟိုတစ်ခင်းချင်းနဲ့အင်းပတ်ခံရတယ်ဖြစ်တယ်။တကယ်ဟိုဒီတရားရဲ့တမ်းမှန်ရေးကတော့ချက်ဖြစ်တဲ့အိတ်ကောင်းချင်းမအေးရဆိုတဲ့ဟာမျိုးကနေ့တိုင်းပေါ်ဆန်းနှံ့ရတဲ့အခြေရှိရယ်။ကျွန်တော်တို့သေဘောကုသခံမှုတွေကလည်းအင်းတန်းမှနေပါလိမ့်ရဆိုရှိတယ်။ဒါတွေကိုစနစ်တကျပြည်ပြန်ကြောင်းနဲ့ကိုကျေးရအောင်
ဟုတ်ကဲ့အဲ့တော့ဒီအချင်းချင်းတောင်လေးရဲ့အခြေအနေဘက်ကိုတစ်ချက်လှည့်ကြင်ပါလေအခုလက်ရှိကဒီကပ်ရောဂါ COVID-19 ကလည်းဒီကူးစက်ပြန့်နှံ့နေတယ်ဆိုတော့ပြီးခဲ့တဲ့ဒီသတင်းပတ်တွေလတွေမှာပဲဒီအချင်းတောင်လေးထဲမှာလည်း COVID-19 ကူးစက်မှုတွေရှိနေတယ်ဆိုပြီးတော့မှဒီလိုသတင်းတွေထွက်နေရလည်းရှိတယ်တကယ်ဖြစ်နေတဲ့ဥစ္စာတွေလည်းရှိတယ်ဆိုတော့တာဝန်ယူထားတဲ့ဝန်ကြီးဌာနရောနောက်ပြည်ထောင်စုအစိုးရဘက်ကရောဒီအချင်းစခန်းတွေရဲ့အနေအထားပုံမှာပြည်ပြည်ပြောင်းလဲဖို့နောက်ကျန်းမာရေးနဲ့ညီညွတ်တဲ့အခြေအနေတွေဖြစ်နိုင်အောင်ဖန်တီးပေးဖို့နောက်ဒီကူးစက်ရောဂါမပြန်ပွားအောင်လှုပ်ဆောင်ပေးဖို့အတွက် AAPP နေနဲ့ရောဘယ်လိုများအကြံပေးချင်တာတိုက်တွန်းချင်တာရှိပါလဲရှင
်အခုလေဒီကြည်လေးဘက်ကရောဒီအပြင်းကြီးဌာနဘက်ကရောအစိုးရဘက်ကရောအပြင်းထောင်နဲ့ပတ်သက်ပြီးရောဒီစုံတရာရောသူတို့ဟိုကံကြဆောင်ရွက်နေတာတွေ့ရကိုကျွန်တော်တို့တွေ့ရပါတယ်အဲတော့အထူးသဖြင့်တော့ဒီကိုဗစ်ဖြစ်တာတဲ့ကာလမှာအပြင်းသားအဖြစ်တွေကိုပြည်ကျခွဲရတာတို့နောက်အဲမှာဒီတို့ကြီးတိုက်တာတို့နောက်အစားအသောက်တွေနဲ့ပိုကောင်းအောင်ကြီးရတာတို့နောက်ဒီဟိုကိုဗစ်ကောက်ွယ်ရဲ့ဒီသက်သေးရေနောက်ဒီတခြားကောက်ွယ်ရေးကြီးချမ်းသာတယ်ဒါတွေလိုက်တော်နေရတော့ကျွန်တော်ကြားသိရတယ်ဒါပေမဲ့ကျွန်တော်ရဲ့စိတ်အခြေအနေကဒီလိုရအရင်ဖြစ်ဖြစ် ဒီကနေ့ကတည်းကဒီလိုဆော့ချတယ်ဆိုတော့ဒီသမာဓိတော့ဖြစ်တယ်။ဒီမှာယုံကြည်ခံတာကဆက်မှတ်တာနဲ့ဒီနေ့ကနေနဲ့အချင်းထောင်တယ်ပေါ့ဘလို့ကဟိုရက်တိအချင်းတုံးနဲ့နေတာမရှိဘူး။အဲ့ဒီအချိန်ပေါ်တော့ကျွန်တော်တို့ဘဝကြောင့်ကြိုးတာဒီကတော့ကမှာဆက်တဲ့ကမှာလည်းကျွန်တော်တို့ကစနေကြစီးကြီးတိကျလို့ရခုကြောက်ပါ။ဒါစနေကြစီးကြီးကနေဖြစ်မှာလို့ရှိရင်ကျွန်တော်တို့ဒီပေါ်ကြီးတော့အ
ဒီလိုဥပဒေကကျွန်တော်တို့တပင်ကိုခင်းထုတ်ကြနေတဲ့ဥပဒေဖြစ်တယ်။ဒီကြတဲ့ဒီကျွန်တော်ဥပဒေကိုခင်းရကြောင်းပြီးတော့ကျွန်တော်တို့ပြည်မှာလုပ်ရအောင်ပါ။အဲ့တော့နောက်ဆုံးအနေနဲ့ပေါ့နော်အခုဒီ2021ခုပွဲကနေပြီးတော့ဒီဆက်ပြီးတော့ဒီတာဝန်ယူမဲ့တောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုဒီနိုင်ငံရေးကျင်းသားတွေအပါအဝင်နိုင်ငံမှာဒီလိုလက်ရှိဒီပြစ်မှုပြစ်ဒဏ်မျိုး
ဟိုပြန်ပြီးတော့ရွေးချယ်ခဲ့ရတယ်။အဲ့အဲ့တော့ကြီးသူရဲ့ရွေးချယ်မှုကိုကျွန်တော်တို့အသိမရှိပဲအဲ့လိုပဲကြီးသူရွေးချယ်ရဲ့အစိုးရဖွဲ့အနေနဲ့ကြီးသူရဲ့ဦးချင်းရဲ့လုံခြုံမှုကြီးသူဦးချင်းကတန်းတူညီမျှမှုရဖို့အတွက်ဥပဒေကြီးပြည်ကြောင်းလေးရမှာတော့ institution changes ပေါ့နော် institution ကြီးပြည်ကြောင်းလေးရမှာတယ်အဲ့ဒီကိုတော့ကျွန်တော်တို့အစိုးရအနေနဲ့လုပ်ဆောင်နိုင်တယ်လို့ကျွန်တော်ပြောနေတယ်။အဲ့လိုပဲစီတဲ့ဥပဒေတွေကိုအများကြီးကြီးသိအောင်လည်းဒီကိစ္စကကျွန်တော်တို့စူးစမ်းပြီးလုပ်ဆောင်နေလို့ပါတယ်။အဲ့ဒီလုပ်ဆောင်တဲ့ကောင်ကအစိုးရအဖြစ်နဲ့ဆိုတော့လုပ်ဆောင်တာမဟုတ်ဘူး။ဒါပေမဲ့ကျွန်တော်တို့ရက်ပတ်ဆွေးကြည့်နေတော့ဖူးပေါင်းဆောင်ရွက်ပြီးတော့ဒီလိုမျိုးဒီအများကြီးကြီးသိတဲ့ကြီးသိခဲ့တဲ့သူတို့ရဲ့အခွင့်အရေးတွေသူတို့ရဲ့ကာဝန်တွေကိုအများကြီးကြီးသိအောင်ကျွန်တော်တို့လုပ်ကြရမှာပါ။နောက်ဒီရက်ကကျွန်တော်တို့အများကြီးကြီးအတွက်တကယ်ကိုသူတို့ရဲ့လက်နက်ပုံတွေကိုထိုင်တန်းနိုင်မဲ့ကျန်းမာရေးကိုပုံခိုင်ခိုင်မာမာနဲ့တည်ကြတဲ့နဲ့တိဆောက်ပေးဖို့လေအစိုးရဘက်ကတော့ပါလိမ့်မယ်။ဒါတော့မှအစိုးရကနေပြီးလူ့ခွင့်ရေးကိုကာကွယ်တဲ့လူ့ခွင့်ရေးကိုချီးပေးတဲ့အစိုးရအဖြစ်ရဲ့ဖြစ်အောင်ကျွန်တော်တို့ဝိုင်းပြီးတော့ပုံဖော်ကြဖို့ပုံဖော်ကြဖို့နဲ့အစိုးရကိုယ်တိုင်ကလည်းဒီပုံမှာဥဆောင်ပြီးတော့ဒီဆောင်ရွက်ပေးဖို့လိုအပ်ပါလေလို့ကျွန်တော်တွေ့ကြည့်တယ
်။မင်္ဂလာပါရှင့်ဥစီတောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်ဥအောင်ကြီးအာဂရိလိုက်စားမှုတိုက်ဖြတ်ရေးကိုဘလောက်ဆွမ်းဆောင်နိုင်ခဲ့တယ်လဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစီတောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
့်။မြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရကခန့်အပ်ထားခဲ့တဲ့အဂတိလိုက်ဆမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌအငြိမ်းစားဗိုလ်ချုပ်ဦးအောင်ကြည်ရာထူးကနေအနားယူသွားပါပြီ။ပုံမှန်အဖြစ်ဆိုရင်အဂတိလိုက်ဆမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌရဲ့ရာထူးသက်တမ်းဟာနိုင်ငံတော်သမ္မတသက်တမ်းနဲ့အတူတူပဲဖြစ်တာမို့အစိုးရအဖွဲ့အစ်တက်မလာမီလာမဲ့2021မလကုန်အထိတာဝန်ထမ်းဆောင်နိုင်သေးပေမဲ့ဦးအောင်ကြည်ကတော့ဘာသာရေးပဲအစပြုလှုပ်ဆောင်မှုခုလိုအချိန်စောပြီးတာဝန်ကအနားယူသွားတာပါ။အသက်အရွယ်အရဆိုရင်လည်းကော်မရှင်ဥက္ကဋ္ဌတာဝန်ထမ်းဆောင်နိုင်တဲ့အသက်85နှစ်ဆိုတာလာမယ့်2021နိုဝင်ဘာမှပြည့်ပါလိမ့်မယ်။ NLD အစိုးရလက်ထက်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့တဲ့ဦးအောင်ကြည်နဲ့သူ့ရဲ့ကော်မရှင်လောက်ရတီဟာစိတ်ဝင်စားဖို့ကောင်းပါတယ်။သူတာဝန်ယူခဲ့တဲ့3နှစ်တာကာလအတွင်းသူနဲ့သူ့ရဲ့ကော်မရှင်ဘာတွေစွမ်းဆောင်နိုင်ခဲ့သလဲဆိုတာလေ့လာကြည့်ရအောင်ပါ။
ဦးအောင်ကြည်ကိုအများပြည်သူနဲ့နိုင်ငံတကာသတင်းမီဒီယာတွေကစပြီးသတိထားမိစေခဲ့တာကတော့2009ခုနှစ်အရေးစစ်အာဏာရှင်အစိုးရလက်ထက်နေအိမ်ကျဲတုပ်ကြခံနေရတဲ့အတိုက်ခံ NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံဆက်သွယ်ရတဲ့ဆက်ဆံရေးဝန်ကြီးတာဝန်စပြီးရယူစဉ်ကလေးကပါအဲ့ဒီအချိန်ကသူဟာအလုသမားဝန်ကြီးလည်းဖြစ်ပါတယ်2017တမရဦးသိန်းစိန်အစိုးရတက်လာတော့အဲ့ဒီအချိန်နေအိမ်အကျယ်ချုပ်ကနေလွတ်မြောက်လာပြီဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့တမရဦးသိန်းစိန်ကြားဆက်သွယ်ပေးရတဲ့တာဝန်ဆက်ပြီးယူရပါတယ်။ဥအောင်ကြီးကနေတဆင့်ဒေါက်တာဆန်းစုကြည်နဲ့တမရဦးသိန်းစိန်ဆက်သွယ်ညှိနှိုင်းမှုအောင်မြင်ခဲ့တယ်လို့ဆိုနိုင်ပါတယ်။အစိုးရနဲ့လွှတ်တော်ဘက်ကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်ပေးခဲ့ပြီး2012ကြားပြတ်ရွေးကောက်ပွဲမှာဒေါက်တာဆန်းစုကြည်နဲ့ NLD ပါတီဝင်တွေရွေးကောက်ပွဲဝင်လွှတ်တော်ထဲရောက်ရှိသွားခဲ့ကြပါတယ်။နောက်ပိုင်း2012ခုနှစ်မှာသူ့ကိုပြည်သူလူထုကြိုက်ညစ်တက်ခြင်းမရှိတဲ့ဥကျော်ဆန်းရဲ့နေရာမှာပြန်ကြားရေးဝန်ကြီးတာဝန်ပေးခဲ့ပေမဲ့နှစ်နှစ်မပြည့်ခင်2014ခုနှစ်မှာနှုတ်ထွက်ပေးလိုက်ရပါတယ်။ ကျန်ကြိုင်းဝင်ကြီးတာဝန်ယူခဲ့တဲ့သူလက်ထက်မှာသမရဦးသိန်းစိန်လူလာသလိုစာပေနဲ့သတင်းမီဒီယာလောကကိုစင်စစ်ဖြတ်သိမ်းပေးလိုက်တဲ့အနေအထားကနေပုံစံတစ်မျိုးနဲ့ထိန်းချုပ်ဖို့မကြိုးစားခဲ့တာမီဒီယာသမားတွေတောင်းဆိုနေတဲ့နေ့စဉ်ထုတ်သတင်းစာလိုက်စင်တွေပုဂ္ဂလိကကိုချပေးလိုက်ရတာစတဲ့အချက်တွေကြောင့်ဖြစ်နိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်စာပေနဲ့သတင်းမီဒီယာလောကအတွက်က
င်ချိန်လို့ပြောမယ်ဆိုပြောနိုင်ပါတယ
်။ဒေါက်တာစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါ2019နိုဝင်ဘာမှာအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌတာဝန်ပေးအပ်ခြင်းခံရပါတယ်။အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုအရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်2013ခုနှစ်ဩဂုတ်လကစပြီးပြဋ္ဌာန်းခဲ့တာပါ။အရင်ကော်မရှင်ဥက္ကဋ္ဌကဦးမြဝင်းဖြစ်ပါတယ်။ဥပဒေနဲ့ကော်မရှင်ရှိလာတဲ့အချိန်ဒီစဲအစိုးရကအာမပေးတာရောဥပဒေအရအားနည်းချက်တွေရှိနေတာကြောက်ပါဥပမာဝေကော်မရှင်ဟာအာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးဘာမှမမေ့ရအကောင့်ထဲမဖော်နိုင်ခဲ့ပါဘူးဒါကြောင့်လဲသမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာရောအရင်ဆက်အာဏာရှင်အစိုးရအဆက်ဆက်လက်ထက်တွေမှာပါဒလိထုံးစံကြီးတစ်ခုလိုရှင်သန်အမြင့်တွေခဲ့တဲ့အာဂရီလိုက်စားမှုကိုလုံးဝတိုက်ဖျက်နိုင်ခြင်းမရှိခဲ့သလိုနိုင်ငံတကာအသိုင်းအဝိုင်းအလယ်မှာလည်းအာဂရီလိုက်စားမှုနုံတွေကမထွက်နိုင်တဲ့နိုင်ငံအဖြစ်သတ်မှတ်မြဲသတ်မှတ်ခံခဲ့ရပါတယ
်။ဥအောင်ကြီးဟာအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုဦးဆောင်ရတဲ့အခါနိုင်ငံတကာအတွေ့အကြုံတွေကိုပါလေ့လာပြီးအကောင်းဆုံးထင်အောင်အကောင်အထည်ဖော်ပါရယ်။ပထမဦးဆုံးဥပဒေကိုပြင်ဖို့ကြိုးစားပါရယ်။2018ခုနှစ်ရောက်မှအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေကို၄ချိန်မြောက်ပြင်ဆင်ပြဋ္ဌာန်းတာလုပ်နိုင်ပါရယ်။သူစိတ်ကြိုက်ဖြစ်မလာတဲ့အတိုင်းလုပ်ငန်းအကောင်အထည်ဖော်လို့ရလာတဲ့အထိပြင်နိုင်ခဲ့ပါတယ်2019ခုနှစ်မှာတော့အာဂရီလိုက်စားမှုတွေနဲ့ပတ်သက်လို့ထင်သာမြင်သာရှိတဲ့အရေးယူမှုတွေကိုလုပ်ပြနိုင်ပါပြီ2018စက်တင်ဘာလမှာအာဂရီလိုက်စားတယ်လို့ကြော်စောသတင်းဖြစ်ပေါ်ခဲ့တဲ့ရန်ကုန်တိုင်းဥပဒေချုပ်ဦးဟန်ထူးတိုင်းနယ်ခရိုင်အဆင့်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲတပ်ဖွဲ့ကရဲမှူးတယောက်စုစုပေါင်း6ယောက်ကိုအာဂရီတိုက်ဖျက်ရေးဥပဒေနဲ့ရုံးတင်တရားစွဲနိုင်ခဲ့ပါတယ်အဲ့ဒီပုံကိုယ်တွေဟာလူသေးစေမှုတစ်ခုနဲ့ပတ်သက်ပြီးဆွဆွဲခံရသူတွေကိုဆွဲချက်မတင်ခင်ပြန်လွတ်ပေးလိုက်တဲ့အမှုတစ်ခုမှာလက်စားခဲ့တယ်ဆိုတဲ့အထောက်အထားတွေ့ရလို့ဖမ်းဆီးရုံးတင်စစ်ဆေးခြင်းခံခဲ့ရတာပါ။တိတ်မကြပါဘူး2019မတ်လအရောက်မှာတော့တနင်္လာနေ့တိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့သူ့ကိုလက်ထိုးခဲ့တယ်လို့အထောက်အထားတွေ့ရတဲ့ GGS ကုမ္ပဏီကတာဝန်ရှိသူ3ယောက်ကိုအာဂရီတိုက်ဖျက်ရေးဥပဒေနဲ့အရေးယူပြနိုင်ခဲ့ပါတယ်။ဒေါက်တာလက်လက်မော်ဟာအဲ့ဒီကုမ္ပဏီစီကနေတယ်ဝိုက်တဲ့နီးနဲ့လက်ငွေရယူခဲ့ပြီးကုမ္ပဏီကိုလုတ်ပိုင်ခွင့်နေချပေးခဲ့လို့အခုလိုအရေးယူခံလိုက်ရတာဖြစ်ပြီးနောက်ပိုင်းထောင်ဒဏ်ချမှတ်ခံခဲ့ရပါတယ်။နောက်ပိုင်းဇက်တိုက်ဆိုသလိုဩဇာကြီးတဲ့မိုးထီမိုးမီမှာရွှေတူးတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်အမှုစဉ်လိန်လေတိုင်တန်းတဲ့ကုမ္ပဏီတာဝန်ရှိသူတွေအဲ့ဒီကုမ္ပဏီကနေလက်ငွေယူခဲ့တဲ့ဝင်ကြီးဌာနဥဆောင်ညှဉ်းပန်းမှုစတာတွေကိုအရေးယူနိုင်ခဲ့ပါတယ်။ဒီလိုနဲ့အာဂရီလိုက်စားတဲ့ရဲတပ်ဖွဲ့ဝင်တွေဝိုင်းကြီးချုပ်စနစ်နဲ့အာဂရီလိုက်စားတဲ့ရေအရင်းမြစ်နဲ့မြစ်ချောင်းများဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကညှဉ်းပန်းမှုချုပ်ဒုညွန်ချုပ်နဲ့ညှဉ်းမှုတွေရက်ကြီးအုပ်ချုပ်ရေးမှုတွေရေဆင်းဌာနကတာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်အရေးယူနိုင်ခဲ့ပြီးဆက်ပြီးလဲစုံစမ်းဖော်ထုတ်အရေးယူမှုတွေဆက်လုပ်နေတာတွေ့ရပါတယ
်။ဒါပေမဲ့လည်းဥအောင်ကြီးဟာအာဂရီလိုက်စားမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးသူမျှော်မှန်းထားတဲ့ Grand Corruption လို့ခေါ်တဲ့နိုင်ငံတနိုင်ငံရဲ့အရေးမြစ်ကြီးတွေဆုံးရှုံးတဲ့ကိစ္စ၊တရားစာတတွေဆုံးရှုံးနေတဲ့ကိစ္စအဲ့လိုအာဂရီလိုက်စားမှုတွေထဲမှာ Institution ကြီးတွေပါဝင်နေတဲ့ကိစ္စမျိုးတွေကိုတော့ဖော်ထုတ်သွားနိုင်ခြင်းမရှိခဲ့ပါဘူး။နောက်အာဂရီလိုက်စားမှုပေါ်ပေါက်ခြင်းမရှိရလေအောင်စာသင်ကျောင်းတွေကနေတစ်ဆင့်ပညာပေးတာ၊မီဒီယာတွေကနေတစ်ဆင့်လှုပ်ဆော်တာဝန်ကြီးဌာနတွေမှာအဖွဲ့တွေဖွဲ့ပြီးအသိပညာပေးမှုတွေလုပ်နေတာမျိုးကတော့ဆက်ပြီးအကောင့်ထဲပုံနေစေအခြေအနေမှာရှိနေပါသေးတယ်။ဒါကြောင့်လဲနာမည်ကျော် Transparency International အဖွဲ့ကြီးရဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ Global Corruption Barometer Asia 2020 GCB အစီရင်ခံစာမှာမြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးအပေါ်ပြည်သူအမြင်ချီးကျူးတာခံရပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဥအောင်ကြီးဦးဆောင်အကောင့်ထဲပုံမှုကြောင့်အာဂရီလိုက်စားမှုတိုက်ဖျက်ရေးပြဿနာနဲ့ပတ်သက်ရင်NLD အစိုးရရဲ့ပုံရိပ်ဟာအရင်အစိုးရအဆက်ဆက်ရဲ့ပုံရိပ်နဲ့အချိန်တိုလေးအတွင်းမှာကိုအများကြီးခြားနားသွားတဲ့အခြေအနေကိုဖြစ်ပေါ်စေခဲ့ပြီးဖြစ်ကြောင်းပါ
။ဒေဝါရှိရနေဖြစ်ပါစေတော်ရရှင်များရှင်။ရ
VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြည့်ရေးစာတွေသောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချာပေးပါတော့မယ်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။အခုအရင်ဆုံး VOE သောရရှင်တွေ Messenger ကနေပြောစာတို့လေးတွေရေးလာတာနောက်ပြီးတော့ကျမတို့ Facebook ပေါ်ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေအောက်မှာမှတ်ချက်တို့လေးတွေရေးလာကြတာတွေကိုပြောပြပေးကြပါမယ်။ကြော်ထူးဆိုတဲ့သောရရှင်ကတော့ခက်တူတူလေးပဲရေးလာတာပါ။ I enjoy to watch VOE news နဲ့ VOE သတင်းတွေကိုကြည့်ရတာနှစ်ချိုက်ပါလို့ရေးလာပါတယ်။ကိုထွင်းဆိုတဲ့သောရရှင်ကမေးခွန်းတစ်ခုမေးလာတာပါ။ Intercept 17ဂျိုရူးမှာမြမအစီအစဉ်တွေပဲအချိန်တွေလဲပြရတယ်။ဟုတ်ကဲ့ပါကျမတို့ဒီ Intercept 17ဂျိုရုဆောင်ကနေပြီးတော့ထုတ်လွှင့်ပေးတဲ့ VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကတော့နေ့စဉ်ည9:00 နာရီကနေ9:00 နာရီခွဲဖြစ်ပါတယ်ရှင်။အကယ်၍အဲ့ဒါကိုမကြည့်ဖြစ်ဘူးကျမတို့အစီအစဉ်ကိုပြန်ကြည့်ချင်တယ်ဆိုရင်တော့ည9:00 နာရီတိုင်းမှာ TVV Democratic ရုပ်သံအစီအစဉ်ကနေပြီးတော့လည်းထပ်လောင်းထုတ်လွှင့်ပေးပါတယ်ရှင်။နောက်ပြီးတော့ခုနကတော့ဂျိုရု Intercept 17မှာပဲကျမတို့အစီအစဉ်တွေကိုဒီနေ့14နာရီအစီအစဉ်အစ်စ်မလဲခင်အချိန်ချင်းထပ်ပြီးတော့လည်းထုတ်လွှင့်ပေးပါတယ်။ဒါမှမဟုတ်ရတော့နောက်ဆုံး Facebook စာမျက်နှာပေါ်မှာတိုက်ရိုက်ထုတ်လွှင့်ပေးတာကိုပြန်ကြည့်နိုင်ပါလေ။အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အရင်ကက VOE အမြဲတမ်းထုတ်လွှင့်ပေးတဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးတဲ့အန်ကယ်ဦးစိန်မောင်ကလည်းကျမတို့စီကို email ကနေစာရေးလာတာပါ။သူက
လေးစားအပ်ပါတော့ VOE ခင်ဗျာ။အမေရိကမှာ COVID-19 ကူးစက်ပြန့်နှံ့မှုမြန်မာလာနေတာကိုသိရပါလေ။ဒါကြောင့် VOE ဝိုင်းတော်သားတွေအတွက်တော့ကဖြစ်မိပါလေ။ကဗီမကင်းဝေးကြပါစေလို့ဆုတောင်းပေးနေပါတယ်။ကျွန်တော်စာရေးရတဲ့အကြောင်းကတော့မြန်မာနိုင်ငံမှာရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့ပေမဲ့အရှုံးကိုလက်ခံတယ်လို့ဆိုပါတော့လဲရွေးကောက်ပွဲမှာမတရားမှုတွေပြုတယ်လို့ဆွဆွဲပြီးတော့ခိုင်မာတဲ့အထောက်အထားလေးမပြနိုင်ဘဲနဲ့ကန့်ကွက်နေတာတွေကိုတွေ့နေရပါတယ်။ဒီလိုပြုမှုနေခြင်းဟာနိုင်ငံရေးတိုက်ခါမေးရကြတယ်လို့ယူဆပါတယ်။နိုင်ငံအတွက်လည်းအကျိုးရှိစေမှာမဟုတ်ပါဘူး။ရှေ့ဆက်လက်တွဲပြီးတော့နိုင်ငံအကျိုးကိုသာလုံဆောင်ကြစီလို့ပါကြောင်း VOE ရနေတဆင့်ပြန်ကြားပေးပါရန်တင်ပြမေတ္တာရခန့်အပ်ပါတယ်ခင်ဗျာ
ဒါကတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ဖြစ်ပါတယ်ဒီလိုမျိုးကျမတို့ရဲ့သောရရှင်နေစီကနေပြောမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ခွင့်ရအောင်လို့ကျမတို့စီကိုစာရေးပြီးတော့ပို့ပါရနော်အဲ့ဒီထက်ကစာရေးကိုလည်းကိုယ်ပိုင်မြင်ဖြစ်နေကျမတို့အမြဲလို့ဖော်ပြပေးပါရရှင်ခုထိကြောက်နေရဆဲဖြစ်တဲ့နောက်ပြီးတော့အဆိုးဆုံးအခြေအနေကိုလည်းရောက်နေဆဲဖြစ်တဲ့ကိုဗစ်ကူးစက်ရောဂါပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ပထမအဦးဆုံးတော့ကျမတို့အစီအစဉ်ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ပညာပေးအစီအစဉ်တွဲဆောင်မြေငန်းထုတ်လွှင့်ပေးတာနဲ့ပတ်သက်ပြီးတော့သောရရှင်ရဲ့ရေးလာကြတာတွေကိုပြောပြပေးကြပါမယ်။ကျမတို့ဒီနယူးယောက်မြို့မှာအခြေစိုက်တဲ့မြန်မာနိုင်ငံကဆရာဝန်ဒေါက်တာဇီယာတနမဲအင်ဂျင်နီယာဆက်တယ်ဆွေးနွေးပြီးတော့အခုနောက်ဆုံးမကြခင်မှာဖြန့်ချီတော့မယ့်ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့မေးမြန်းခဲ့တာရှိပါတယ်။ဒီမေးမြန်းချက်ကိုနားဆင်ပြီးရေးလာကြတဲ့သောရရှင်ကြီးရဲ့စာရိုက်ကိုအခုဆက်ပြီးဖော်ပြပေးချင်ပါတယ်။ငယ်ထွေးဆိုတဲ့သောရရှင်ကဖီရီကိုရောဖြစ်ကြပေးတဲ့ဆရာကိုပါကျေးဇူးတင်ပါတယ်တဲ့။ကိုလှမျိုးအောင်ဆိုတဲ့သောရရှင်ကတော့ positive ဖြစ်ပြီးတော့ကုသမှုခံယူ negative အဖြစ်ထွက်ပြီးတော့ဆေးရုံကဆင်းတဲ့သူကာကွယ်ဆေးထိုးဖို့လိုပါလားတဲ့။အထက်သောရရှင်ကတော့ဒေါက်တာဇေယျသက်ကိုဒီကိုအောင်မြင့်ဆိုတဲ့သောရရှင်မှာမင်္ဂလာပါဂုံယူလေးစားမိပါတယ်တာဓုပါတက်ရှည်ကျမ်းမှာစိတ်ချမ်းသာလူရဆန္ဒပြေဝပါစေတဲ့အခုလိုဖြည့်ချပေးတဲ့အတွက်ယေရှုတင်ကြောင်းပြောလာပါတယ်ဒီကိုဗစ်ရောဂါကူးစက်ကပ်ပြီးနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်ရဲ့စာရင်းမှာဆိုရင်တော့ဆိုဖီယာဆိုတဲ့ Facebook account ပိုင်ရှင်က2020ဆိုတဲ့ကင်းကင်းတန်းကလှပဲလာတာပါတစ်နှစ်လုံးကမ္ဘာတစ်ခုလုံးပြောင်းဆန်နေစေတာပါပဲလို့ပြောလာပါတယ်ဟုတ်ကဲ့ဒီတော့ဆင်ပြောတဲ့2020ကိုကျမတို့မကြခင်ကုန်လုံတော့မှဖြစ်တဲ့အတွက်ကြောင့်မလို့နှစ်သစ်ဖြစ်တဲ့2021ခုနှစ်ကတော့ဘဝသူဘဝသားတွေအားလုံးအတွက်စိတ်ချမ်းသာစရာသတင်းစကားတွေကံကောင်းမှုတွေဆောင်ကျင်းပေးနိုင်ပါစေလို့ပဲဆုတောင်းမိပါတယ်နော်ဒီကိုဗစ်ကပ်ပြီးမြန်မာနိုင်ငံမှာကောကဘာမှာပါကူးစက်ပြန့်နှံ့နေတာနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ဖောင်းရွေခိုင်ဆိုတဲ့သောရရှင်ကစီးကင်းတွေရော့ရဲနေရင်မြန်မာနိုင်ငံကကဘာထိတ်တန့်ခြင်းကိုမကြခင်ဝင်လာမှာပါတဲ့စီကန်ထုတ်တယ်ဆိုတာမလိုက်နာသူတွေကိုထိထိရရအေးအေးယူဖို့ပါအခုတော့တာဝန်ကြီးစီကန်ထုတ်ထားသလိုပါပဲဆိုပြီးတော့မြန်မာနိုင်ငံမှာစီကန်တင်ကျပ်မှုလျော့ရဲပါတယ်ဆိုပြီးတော့ဝေဖန်လာတာဖြစ်ပါတယ်
ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲမြန်မာနိုင်ငံကဒီရောဂါကူးစက်မှုကတရုတ်နိုင်ငံထက်ပိုပြီးများလာနေတဲ့အကြောင်းသတင်းထုတ်လွှင့်ပေးခဲ့တာနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ပြန်ပြီးတော့ရေးလာကြတာပါဒီမှာနောက်ထပ်တစ်ယောက်ဖြစ်တဲ့သောရရှင်ဂျွန်စမစ်ကတော့တရုတ်နိုင်ငံလူဦးရေဘလောက်များလဲအသိပါတဲ့မြန်မာနိုင်ငံကတရုတ်နဲ့ရှင်တော့လူဦးရေအချို့အမတန်နှဲပါတယ်ရာခိုင်နှုန်းချပြီးတော့ပြောတော့မှာပဲတကယ်တမ်းအမှန်ကိုထင်ရှားအောင်သိတာမြင်တာပါမယ်ယောဂဖြစ်ပွားမှုအချို့ဖြစ်တာနှိုင်းရှင်တင်ပါတယ်တင်ချသဘောပေါက်မှရပါမယ်ဆိုလို့ပြောလာတာပါသူကအခုမြန်မာနိုင်ငံကကူးစက်မှုကတကယ်တမ်းအချို့အစားနဲ့တွေ့ရင်တရုတ်နိုင်ငံထက်အများကြီးပိုနေတယ်ဆိုတာကိုပြောချင်တာဖြစ်ပါတယ်ဒီမှာသူအဲ့လိုရေးထားတာကိုတော့ဂျွန်စမစ်ဆိုတဲ့တော်ရရှင်ကတုံ့ပြန်ရေးလာတာပါဒါပေမဲ့တကယ်တမ်းဒီတော်ရရှင်ရဲ့ဒီမှတ်ချက်စကားကိုဖတ်ကြည့်တော့လေသူတို့တကယ်တမ်းသူတို့ဆိုလိုချင်တဲ့အတိတ်ပဲကတော့တူနေတာကိုတွေ့ရပါတယ်ဒါကြောင့်မလို့ကိုဗစ်ကလူဦးရေနဲ့မဆိုင်ဘူးအချိုးချပြီးတော့မှပဲငွေငွေနဲ့နှိုင်းရှင်ရင်ကောင်းပါမယ်ဆိုပြီးတော့ပထမတော်ရရှင်လည်းပြောသွားတာဖြစ်ပါရဲ့နော်ဒီလိုမျိုးကိုဗစ်ကူးစက်ကရောဂါကာလမှာတော့တခြားလုံဆောင်စရာလုပ်ငန်းတွေလည်းကြံ့ကြာနေပြီးတော့စီးပွားရေးလုပ်ငန်းတွေလည်းပိတ်ထားရတာအားလုံးအသိပဲဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတကာမှာလည်းမရှိမဖြစ်လဲပတ်ရမယ်ဒီအစိုးရရန်ကြီးတွေကတော့ဆက်ပြီးတော့လဲပတ်နေရဆဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအခြေအနေတစ်ခုကိုရေးပြလာတယ်။သောရရှင်ရဲ့စာကိုလည်းဆက်ချင်ပါတယ်။မျိုးကြီးဆိုတဲ့သောရရှင်မှာသူကတော့အချုပ်သားတွေကိုချုပ်ထားပြီးတော့ဒီကိုဗစ်ကြောင့်ဆိုပြီးမြန်မာနိုင်ငံမှာရုံးထုတ်ဆစ်ဆီးတာတွေမလုပ်ပါဘူးဆိုပြီးတော့အခုလိုမျိုးရေးလာပါတယ်
။ဆရာဆရာမတို့ခင်ဗျာကျွန်တော်နိုင်ငံထဲမှာအမိခံထားတဲ့လူသားတွေရှိနေပါတယ်။အဲ့ဒါကတော့အကြောင်းမျိုးမျိုးကြောင့်ဖန်စီချုံအောင်ခံထားရတဲ့ချုပ်သူချုပ်သားတွေပါ။ကိုလပိုင်းလောက်ကစပြီးတော့ခုထိယမန်တွေပြီးပြီးကိုဗစ်ကြောင့်ဆူပြီးတော့ရုပ်ထုတ်ဆစ်ဆီးတာမရှိတာခုထိပါပဲ။သူတို့အတွက်အခုချိန်မှာသတင်းမီဒီယာဌာနတွေအနေနဲ့ကူညီပေးလို့ရရင်ကူညီပေးဖို့အနူးညွတ်တောင်းဆိုချင်ပါတယ်ခင်ဗျာ။ခုချိန်မှာသူတို့အတွက်ကူညီပေးဖို့ဘယ်အဖွဲ့အစည်းမှမရှိဘူးဖြစ်နေပါတယ်။ကျေးဇူးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါ။ကျွန်မကတော့ပြောခဲ့သလိုပဲဒီအစိုးရရဲ့မရှိမဖြစ်လဲပတ်ရမယ်အရန်တရားတွေကတော့ဒီနိုင်ငံမှာဖြစ်တဲ့နည်းနဲ့ဒီနိုင်ငံတစ်ခုတည်းမဟုတ်ပါဘူး။ဒီနိုင်ငံပေါင်းစုံမှာတော့နှီးပေါင်းစုံနဲ့ဖြစ်အောင်လို့ဆက်ပြီးတော့လဲပတ်နေကြရတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုကိစ္စတွေကိုလည်းဒီသူနီးသူဟန်နဲ့နိုင်ငံတိုင်းကဖြည့်ရှင်းနေရတာလည်းဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ဒီမြန်မာနိုင်ငံကအစိုးရအနေနဲ့လည်းဒီတော်ရရှင်ပြောသလိုအမှန်သာဆိုရင်ဒီကိစ္စကိုတနည်းမဟုတ်တနည်းနဲ့ဆက်ပြီးတော့လဲပတ်ဖို့လှုံ့ဆော်တင်တယ်လို့ထင်ပါတယ်။ကိုဗစ်ကပ်ရေးယောဂါကာလာမှာဒီအစိုးရကပေးတဲ့ထောက်ပံ့ခြင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာတွေကိုတော့ဒီအပတ်တိုင်းမှာလက်ခံရရှိနေတာဖြစ်ပါတယ်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့မှဒီငွေသားပေးတာအပြည့်အဝမရဘဲနဲ့ချားပစ္စည်းတွေနဲ့တွဲရတယ်ဆိုပြီးတော့ဟိုစောဒကတက်လာတဲ့သောရရှင်ရဲ့စာကိုပေးခဲ့ပါသေးတယ်နော်အခုလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ပြီးခဲ့တဲ့ဘက်ကတော့ရခိုင်ပြည်နယ်ကရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခဲ့ပါတယ်အခုတစ်ပတ်တော့ရှမ်းပြည်ကသောရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်ဆိုင်ဆိုင်ဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်
။ကိုဗစ်ကာလအစိုးရထောက်ပံ့ကြီးထပ်တူးအစီအစဉ်ဘယ်တော့ကျလာမလဲသိချင်တော့ပါ။ကျွန်တော်တို့ဖားကန့်မြို့နယ်စိတ်မှုအုပ်စုနတ်မော်ကြီးရွာရက်ကွက်လေးပောက်ဝကြီးရွာသားတွေအစိုးရထောက်ပံ့ကြီးတစ်ချိန်တစ်ခါမှမရဘူးကြပါဘူး။အခုထပ်တူးအစီအစဉ်ထဲမှာလည်းတင်ထားပါလေ။ပြောပြပေးပါ VOA ။ဘယ်ချိန်ရမလဲဒါမှမဟုတ်မရတော့ဘူးလား။အခုကစတုတ္ထအချိန်တင်ထားတာပါ။
ဒါတော့ဆိုင်ဆိုင်ကသူတို့နယ်မြေဖားကတ်မှာဖြစ်တဲ့အခြေအနေကိုပြောလာတာပါနောက်ထပ်သတင်းရှင်ဟိန်းဆိုတဲ့သတင်းရှင်ကလည်း VOA ရေးတဲ့အိမ်အောင်စုတစ်ခု4000ဆိုတာမရပါဘူးတဲ့ဒါလေးသိစေချင်ပါတယ်အပေါ်ကတော့4000ပေးတာပါသူတို့ကတော့2000ပဲရပါတယ်လို့ဆိုလာပါတယ်ဒီသတင်းရှင်ကမြို့နယ်တော့ထည့်မရလာပါဘူးညောင်မင်းကြီးချေးရွာကပါတဲ့သတင်းရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်တေးထောင်းလာတဲ့သတင်းရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်ရဲ့စီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစားနေပါတယ်ရှင် မင်္ဂလာပါ VOE စေတနာအစီအစဉ်မှာတချင်းလေးတောင်းကြပါတယ်ဆိုတော့နာမည်လေးပေးတချင်းတောင်းလာတဲ့သောရရှင်ကတော့ကချင်ပြည်နယ်ကဖြစ်ပါတယ
်မင်္ဂလာပါ VOE VOE စေတနာအစီအစဉ်မှာတချင်းလေးတောင်းနေလို့ပါကချင်ပြည်နယ်မြစ်ကြီးနားကကိုကြီးဗရာအောင်အမလုံးစင်းအမကြီးပေါ့ကြာရန်ကုန်မှဆိုင်းတူးမိုင်တို့နားဆင်ဖို့တမလွန်မှအမေနားဆင်ပြီးသားမိုက်ကိုခွင့်လွှတ်ပေးပါစေလို့ဆန္ဒပြုရင်ဒေးဗစ်လိုင်တီဆိုရတဲ့အလွမ်းများရဲ့အိမ်တချင်းလေးတောင်းဆိုပြစီဗျာ VOA ဝိုင်းတော်သူဝိုင်းတော်သားတွေ Sweet December လို့နှုတ်ခွန်းဆက်သလိုက်ပါတယ် VOA အဖွဲ့သားများအားလုံးဘေးရန်ကင်းဝေးကြပါစေ
ဟုတ်ကဲ့ပါဒီသောရရှင်ပြောတော့မှာပဲကျွန်မဒီသောရရှင်ပြောထားတဲ့ဒီဒေးဗစ်လိုင်အဆိုတော့ဒေးဗစ်လိုင်ရဲ့တချင်းလေးကိုတွားပြီးတော့နားထောင်ဖြစ်ပါရင်သူများတချင်းလေးဆိုတာများပါမယ်လေသူရဲ့ဟန်လေးနဲ့သူကိုပိုင်းမူလေးနဲ့ပြန်ပြောဆိုတဲ့အတွက်ကြောင့်မို့တော်တော်လေးနားထောင်ကောင်းပါရင်နော်ဒါကြောင့်မို့ဒီတစ်ပတ်တော့ဒီသောရရှင်တောင်းဆိုထားတဲ့အလွမ်းများရဲ့အိမ်ဆိုတဲ့ Christmas တချင်းလေးကိုအားလုံးနားဆင်လို့ရအောင်လို့ထောက်လွင့်ပေးချင်ပါတယ်ရှင်ဒီတောင်းတဲ့သောရရှင်ရောတစ်ချစ်ပြီးရသောရရှင်ကြီးရောဒီတချင်းလေးကိုနားချင်ခံစားနိုင်ပါစေနော
်လမ်းဟောင်းလေးတိုင်းကိုသာကူတောင်းပြန်ကြည့်တဲ့အချိန်များလေအခါလုံးနေတာကိုမြင်ချင်မှသာ
သင်ကြားရတာဖြစ်ပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီရင်းဖွင့်စာရီနဲ့ဒေသချင်းတောင်းဝါတွေကိုတင်းနှင်းတွင်နေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါလိမ့်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါသေးတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook တို့ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါသေး။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါသေး။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်
ခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။စင်ကာပူနိုင်ငံကဓာတ်ခွဲကမ်းမှာထုတ်လုပ်တဲ့ကြက်သားကိုအများပြည်သူအတွက်ရောင်းချခွင့်ပေးလိုက်ပါတယ်။အစ္စရေးနိုင်ငံမှာနွားကြောင်းမှုအတွက်အဝေးထိန် drone ယာဉ်တွေကိုသုံးလာကြပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။စင်ကာပူနိုင်ငံမှာဓာတ်ခွဲကမ်းကထုတ်လုပ်တဲ့ကြက်သားကိုအများပြည်သူအတွက်ရောင်းချခွင့်ပေးလိုက်ပါပြီ။အမေရိကန်စုဦးတည်ထွင်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ပစ်ကျက်စကိုရောင်းချခွင့်ပေးလိုက်တာဖြစ်ပြီးပြိဿံတွေကိုတက်ပြီးမှရတဲ့အသားမဟုတ်ပဲတက်ခွဲကန်းကရတဲ့အသားအတွက်ကမ္ဘာပထမဦးဆုံးအတည်ပြုပေးတဲ့နိုင်ငံလည်းဖြစ်ပါတယ်။ကျက်သားအုံလေးတွေအဖြစ်ရောင်းမှဖြစ်ပြီးတော့ဈေးကတော့အရေးသွေးမြင့်ကျက်သားဈေးနဲ့တူမယ်လို့ကုမ္ပဏီ CEO George Tetrick ကပြောပါတယ်။ပုံမှန်အသားတွေဟာလူရဲ့ကျန်းမာရေးနောက်ပြိဿံတွေကိုမွေးမြူတဲ့အနေအထားနောက်ပြီးတော့သဘာဝပတ်ဝန်းကျင်ကိစ္စတွေအပေါ်မှာတက်ရောက်မှုတွေစိုးရိမ်ရတဲ့အတွက်အခုလိုတက်ခွဲကန်းအသားကိုဝယ်လိုသူတွေများလာတာပါ။ဒါပေမဲ့လေဒီတက်ခွဲကန်းအသားဟာလေပြိဿံတွေရဲ့ cell ကိုတက်ခွဲကန်းမှာမျိုးပွားယူရတာဖြစ်တဲ့အကျွဲ့ထုတ်လုပ်မှုစီးကလည်းအစပိုင်းမှာတော့ကြီးနေပါသေးတယ်။စင်ကာပူနိုင်ငံဟာလူဦးရေ 9.9 တန်းရှိပြီးတနိုင်ငံလုံးရဲ့စားသုံးမြ 10 ရာခိုင်နှုန်းကိုပဲကိုယ်တိုင်ထုတ်လုပ်နိုင်တဲ့အကျွဲ့အခုလိုအဆင့်မြင့်နည်းပညာသုံးအစားတောက်ထုတ်လုပ်တဲ့လုပ်ငန်းတွေကိုတွန်းအားပေးထောက်ခံလာနေတာဖြစ်ပါရဲ့ရှင်။
အစ္စရေးနိုင်ငံမှာနွားကြောင်မှုအတွက်အဝေးထိန် drone ယာဉ်တွေကိုသုံးလာကြပါတယ်။အရင်တုန်းကလိုခွေးတွေနွားကြောင်သားတွေသုံးမဲ့အစား drone ယာဉ်ရဲ့အတန်နဲ့နွားတွေကိုထိန်းကြောင်လာတာပါ။ drone ယာဉ်သုံးတဲ့အတွက်လည်းနွားတွေအတွက်စိတ်ဖိစီးမှုရောပါစေပြီးပိုင်ရှင်တွေအတွက်လည်းလုံသားရှာပါမှုနဲ့ဇယိတ်ကြီးမြင့်မှုပြဿနာကိုဖြေရှင်းပြီးသားဖြစ်တာပါ။နွားတွေကိုလည်း drone မှာပါတဲ့ဗီဒီယိုနဲ့တိုက်ရိုက်ကြည့်ရှုပြီးထိန်းကြောင်နိုင်တာပါ။ဒီဟာကိုလှုံ့ဆော်နေတဲ့Be Free Argo ကုမ္ပဏီအနေနဲ့လည်း RS ဆော့ဖ်ဝဲများပြည်တော်စုကိုလုပ်ငန်းချဲ့ထွင်ဖို့ရှိပြီးတော့ကလပ်အုပ်တွေကိုလည်းအဝေးထိန် drone နဲ့ထိန်းလို့ရမရစမ်းသပ်သွားဖို့ရှိပါတယ်ခင်ဗျာ
။ဒီနေ့ရက်တွေတက်တွေကအမေရိကန်ပြည်တော်စုရဲ့ရူမေးနီးယားနိုင်ငံတွေမှာအော်လန်ဒိုသိပ္ပံရုပ်ရှင်ကားတွေကလို့အမျိုးမည်မသိတဲ့စီးကြောင်းကြီးတွေပေါ်လာပြီးနောက်တော့ပြန်ပြောက်သွားတဲ့အကြောင်းကိုပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုယူတာပြည်နယ်ကတဲခန္ဓာရအမျိုးသားဥယျာဉ်ထဲမှာတွေ့ခဲ့တာဖြစ်ပြီးတော့ stainless steel နဲ့လုပ်ထားတဲ့သုံးမြောက်ပုံစံစီးကြောင်းကြီးကိုမြေကြီးထဲမှာစိုက်ထူထားတာပါ။ဘယ်သူစိုက်ထူသွားပြီးတော့ဘယ်ကရောက်လာတယ်လဲဆိုတာမသိရသေးပေမဲ့အမျိုးသားဥယျာဉ်တာဝန်ရှိသူတွေကနေရာအတိအကျကိုထုတ်မပြောပါဘူး။အကြောင်းကတော့အဲ့ဒီနေရာကလူသူအယောက်ပေါက်နေပြီးလမ်းပြောက်သွားရင်လာကယ်နေရမှာဆိုလို့လို့ပြောပါတယ်။ Romania နိုင်ငံမှာလည်းအခုလို့stainless steel နဲ့လုပ်ထားတဲ့သုံးမြောက်ပုံစံစီးကြောင်းကြီးကိုနီယမ်တခိုင်တောင်တန်းထူထပ်တဲ့နေရာမှာတွေ့ခဲ့ရပြီးဒီဇင်ဘာလ၁ရက်နေ့မှာပြန်ပြောက်သွားခဲ့ပါတယ်။ဒီစီးကြောင်းကတော့အမြင့်9ပေလောက်ရှိပြီးအစိုးရကထိန်းသိမ်းစောင့်ရှောက်ထားတဲ့ရှေးဟောင်းညင်ကျေးမှုနေရာမှာလာစိုက်ထားတာဖြစ်တဲ့အတွက်တရားမဝင်ဘူးလို့ရဲတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီစီးကြောင်းကြီးနှစ်ခုစလုံးဟာအခေါင်းပွားမျိုးဖြစ်ပြီးဘာရွယ်ချက်လဲဆိုတာတော့မသိရသေးပါဘူးရှင်။
ဤနိုင်ငံကအမျိုးသားတယောက်ဟာကြောင်လေးတွေအတွက်ဝတ်စုံချုပ်ပေးပြီးအွန်လိုင်းကရောင်းချနေပါတယ်။ Friday Lunia Paradi ချုပ်တဲ့ဝတ်စုံတွေကစူပါလူဆွမ်းကောင်းဝတ်စုံမျိုးကနေခေါင်းမီးခြုံထားတဲ့ဝတ်စုံမျိုးတွေလည်းပါဝင်ပါတယ်။သူဟာအရင်တုန်းကတော့ကျောင်းဆရာအဖြစ်အမှုထမ်းခဲ့ပြီးနောက်စိုက်ကဲပြင်ဆရာအဖြစ်လည်းလုပ်ကိုင်ခဲ့သလိုအခုနောက်ဆုံးအချုပ်ဆရာအဖြစ်နဲ့ကြောင်ဝတ်စုံတွေကိုချုပ်ပေးနေတာပါ။အခုလိုအွန်လိုင်းကနေရောင်းချတာကိုလွန်ခဲ့တဲ့3နှစ်လောက်ခရဲကလုပ်ကိုင်ခဲ့ပြီးတော့တနေ့ကိုအနည်းဆုံးဝတ်စုံ၄စုံလောက်ရောင်းရရင်တစ်လကိုအမေရိကန်ဒေါ်လာ210လောက်ရတယ်လို့သူကပြောပါတယ်။ဝတ်စုံတစ်ထည်ကိုအနည်းဆုံး6ဒေါ်လာကနေ10ဒေါ်လာအထိတန်ဖိုးသတ်မှတ်ထားတာပါ။ကြောင်ချစ်တဲ့သူ့အမျိုးတွေစီကနေအကြံဉာဏ်ရခဲ့တာဖြစ်ပြီးတော့ကြောင်လေးတွေကိုအခုလိုလူနဲ့တူအောင်ဝတ်စုံချုပ်ပေးရတာပျော်စရာကောင်းတယ်လို့ Friday ကပြောပါတယ်ခင်ဗျာ
။တရင်လာနေမနေ့ကတရင်လွာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါမယ်။ဂျော်ဂျီယာပြည်နယ်တွင်ရွေးကောက်ပွဲမတမာမှုတွေရှိတဲ့ဆိုတော့သမ္မတဒေါ်နယ်ထရမ့်ရဲ့ပြောကြားချက်တွေကိုပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေကပယ်ချလိုက်ပြီးရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရရှိကြောင်းတင်းနေဝင်တွေကကြေညာလိုက်ပါတယ်။သမ္မတထရမ့်ရှုံးနိမ့်လို့စိတ်ပျက်မိပေမဲ့ပြည်သူတွေကသူတို့ဆန္ဒကိုဖော်ထုတ်ခဲ့ပြီးဖြစ်လို့ပြည်သူတွေရဲ့ဆန္ဒကိုပြောင်းလဲဖြစ်ဖို့မရှိကြောင်းဂျော်ဂျီယာပြည်နယ်ရဲ့ရွေးကောက်ပွဲထိပ်တန်းတာဝန်ရှိသူ Brad Reference Banker က APC သတင်းဌာနရဲ့ This Week အစီအစဉ်ကိုပြောပါရယ်ဒီလနောက်ပိုင်းမှာနိုင်ငံအတွင်းကာကွယ်ဆေးတွေရနိုင်မှာဖြစ်ပေမဲ့ American ပြည်သူတွေအနေနဲ့ Coronavirus ပြည်ကနေကင်းဝေးဖို့အကာအကွယ်အစီအမံတွေဆက်လက်လုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ American ကျောက်ပိုင်းတာဝန်ရှိသူတွေကပြောပါရယ်ပြည်သူတွေအနေနဲ့အရက်ပါတွေစားတောက်ဆိုင်တွေနဲ့အဆောက်အဦတွေစုဝေးနေတာတွေကိုရှောင်ရှားကြဖို့နဲ့နှာခေါင်းဆီးတွေဝတ်ကြပါလို့အမေရိကန်ကျောင်းပိုင်ဝန်ကြီး Alex Azar က Fox News Sunday Interview မှာတိုက်တွန်းသွားပါတယ်။ကာကွယ်ဆေးထိုးနိုင်ခြင်းနဲ့အမေရိကန်တွေအားလုံးကာကွယ်ဆေးထိုးနိုင်နိုင်တယ်လို့လည်းသူကပြောပါတယ်။ဗြိတိန်နိုင်ငံဟာကမ္ဘာပေါ်မှာ Pfizer BioNTech Company ကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုပထမဆုံးဖြန့်ဖြူးအသုံးပြုတဲ့နိုင်ငံဖြစ်လာတော့မှာပါ။ဒါအပြင် COVID-19 ကာကွယ်ဆေးကိုပထမဆုံးအသုံးပြုထိုးနိုင်တဲ့အနောက်နိုင်ငံလည်းဖြစ်လာလိမ့်မယ်လို့ဗြိတိန်စိုးရွားကတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။ပထမဆုံးအသုံးကာကွယ်ဆေးတွေကိုကျန်းမာရေးဝန်ထမ်းတွေနဲ့အသက်80ကျော်ဗြိတိန်နိုင်ငံသားတွေကိုအီကန်နီကစပြီးထိုးနိုင်ပေးမယ်လို့ဗြိတိန်မျိုးသားကျန်းမာရေးဝန်ဆောင်မှုဌာန NHS ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံကိုတရုတ်လိုကိုဗစ် -19 ကာကွယ်ဆေး 1.2 တန်းတနည်းကလေးညနေပိုင်းမှာရောက်လာပြီဖြစ်ကြောင်းအင်ဒိုနီးရှားအစိုးရကကြေညာပါဗျ။အဲ့ဒီကာကွယ်ဆေးကိုဘီဂျီမြို့အခြေစား Sinovac Biotech Zewa Zewa Pfizer Company ကထုတ်လုပ်တာဖြစ်ပါတယ်။ကိုဗစ်ကာကွယ်ဆေးနောက်ထပ် 1.8 တန်းဟာလည်းလာမယ့်ဇန်နဝါရီလထဲမှာထပ်ရောက်လာလိမ့်မယ်လို့မျှော်လင့်ကြောင်းရုပ်သံပေးကောင်းမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။ဒီလိုရည်မနက်ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တဲ့ရှင်များကိုစိတ်တပြားရှင်လန်းချမ်းမြေပါစေကျွန်တော်ရဲမတော်ပါ
This program has come to you from the Voice of America, Washington.